Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2016ခုနှစ်အောက်တိုဘာလ20ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျမခွာညိုကအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကီထိုက်ပါ။ရွေးကောက်ပွဲရလက်အပေါ်လက်ခံမယ်လို့ပြောဆိုဖို့ကို Republican သမ္မတလောက်ဒေါ်နယ်ထရန့်ကညှင်းဆိုလိုက်ပါတယ်။အီရတ်နိုင်ငံမိုဆူးမြို့ပြန်လည်သိမ့်ပိုက်ရေးတိုက်ပွဲတွေကမှန်းထားတာထက်ပိုမြန်တယ်လို့အီရတ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေကန့်သက်တားဆီးထားတာတွေကိုဖယ်ရှားပေးဖို့မြန်မာအစိုးရကနိုင်ငံတကာအခွင့်အရေးဖွဲ့ကြီးတခုကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။အခုညပိုင်းသတင်းလွှာတွေထဲမှာတော့ရခိုင်နဲ့ကချင်ပြည်နယ်တွင်ကဒုက္ခသည်တွေကိုအကူအညီပေးခွင့်ပိတ်ထားတာပြန်ရုပ်သိမ်းပေးဖို့ Amnesty International အဖွဲ့ကတောင်းဆိုလိုက်ပါတယ်။
When it comes to Rakhine State, the main concern we have at the moment actually is that access to everyone appears to be completely restricted.
မကြခင်နာဆင်ရဖို့ရှိပါတယ်ရှင်။အပြည့်အစားချုပ်လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့၃ရက်ကြာတဲ့အစည်းအဝေးကနေပြီးတော့ဘလို့စိန်ခေါ်မှုတွေထွက်ပေါ်လာခဲ့ပါသလဲ။ကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေနဲ့အတူအမေရိကန်သမ္မတရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲတွေအပေါ်မှာတုံ့ပြန်မှုတွေကိုလည်းနာဆင်ကြရမှာပါ။ဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ရှင်။
Republican Party ရဲ့သမ္မတလောင်း Donald Trump ကရွေးကောက်ပွဲစနစ်ကသူ့အပေါ်မှာမှန်မှန်ကန်ကန်မရှိဘူးဆိုတဲ့သူ့ရဲ့ရွေးကောက်ပွဲမှာဆက်စည်းဝေးရဲ့အဖွဲ့ပြောဆိုရာကိုမနေ့ဗုဒ္ဓဦးနေ့ညကလှုပ်တဲ့သမ္မတလောင်းစကားစစ်ထိုးပွဲမှာထပ်မံပြောဆိုပြီးနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်ကိုလက်ခံပါမယ်လို့ပြောဆိုဖို့ကိုညှင်းပယ်ခဲ့ပါတယ်။အဲ့ဒီအချိန်ရောက်မှကြီးကြတာပေါ့လို့ Mr. Trump ကပြောဆိုခဲ့တာပါ။ဒါ့အပြင်သတင်းမီဒီယာတွေကလည်းမဲဆန္ဒရှင်တွေရဲ့စိတ်ထဲကိုသူ့ကိုမထောက်ခံဖို့ရိုက်သွင်းနေတယ်။နောက်ပြိုင်ဖက်ဒီမိုကရက်သမ္မတလောင်း Hillary Clinton ဟာဆိုရင်လည်းရှင်ပြိုင်ရွေးကောက်ခံခွင့်တောင်မရသင့်ဘူးလို့ယုံကြည်တဲ့အကြောင်း Mr. Trump ကပြောဆိုခဲ့တာပါ။ Mr. Trump ရဲ့အပြောဆိုတွေဟာ American အဓိကပါတီကြီးတစ်ခုရဲ့သမ္မတလောင်းတဦးအနေနဲ့ယုံနိုင်လောက်စရာမရှိတဲ့အပြောဆိုမျိုးဖြစ်ပြီးဘယ်သူ့ကိုမဲထည့်ရမလဲမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုစိတ်ပြောင်းသွားစေနိုင်တယ်လို့ Arizona တက္ကသိုလ်နိုင်ငံရေးနဲ့ကမ္ဘာ့အရေးလေ့လာရေးဆိုင်ရာဌာနရဲ့တွဲဖက်ပေါင်းပေါက်က Richard Haria ကပြောပါတယ်အမေရိကန်နိုင်ငံရေးစနစ်ရဲ့တရားဝင်မှုအပေါ်မှာမေးခွန်းထုတ်ခဲ့တဲ့အပေါ်မှာတော့အမေရိကန်ပြည်သူတွေလက်ခံကြမယ်မထင်ဘူးလို့လည်းပေါင်းပေါက်ကဟရိယကထပ်ပြောပါတယ်သမ္မတလောင်းနေရဲ့နောက်ဆုံးစကားစစ်ထိုးပွဲမှာအငင်းခုန်ဖြစ်ခဲ့တဲ့ကိစ္စရပ်တွေတဲ့ကတစ်ခုကတော့ရုရှားရဲ့ထောက်လှမ်းရေးဆောင်ရွက်ချက်တင်နဲ့ဒီဆောင်ရွက်ချက်တွေကမစ္စတာထရန့်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေကိုအထောက်အကူပေးနေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်မစ္စတာထရန့်နဲ့မစ္စစ်ကလင်တန်လို့အပြန်အလှန်ဝေဖန်ထုတ်နေခဲ့ကြတာဖြစ်ပါတယ် American website တွေလူပုဂ္ဂိုလ်အဖွဲ့အစည်းတွေရဲ့ email တွေကိုရုရှားတို့ကချိုးဖောက်ရယူပြီး internet ပေါ်ကိုတင်းမို့အတွက် weekly ကိုအချက်လက်တွေပေးနေတယ်လို့မစ္စစ်ကလင်တန်ကပြောဆိုပြီးဒါရီကိုရုရှားဆိုရရဲ့အမြင့်ဆုံးအဆင့်ကလုံနေတာရုရှားသမ္မတပူတင်လုံနေတာဖြစ်ပြီးအမေရိကန်ရွေးကောက်ပွဲအပေါ်ဩဇာတရမှုရှိစေဖို့လှုံ့ဆော်နေတာဖြစ်တယ်လို့ထောက်လှမ်းရေးအေဂျင်စီ18ခုကအတည်ပြုထားတဲ့အကြောင်းလဲမစ္စစ်ကလင်တန်ကပြောဆိုပါတယ်မစ္စတာထရန့်ကတော့သူပူတင်ကိုမသိတဲ့အကြောင်းဒါပေမဲ့အမေရိကန်နဲ့ရုရှားဆက်ဆံရေးပိုကောင်းရင်ကောင်းမယ်ဆိုတဲ့သူ့ရဲ့အယူအဆကိုထပ်ပြီးပြောခဲ့ပါတယ်ဒါအပြင်ရုရှားသမ္မတပူတင်ဟာမစ္စစ်ကလင်တန်ကိုရောအမေရိကန်သမ္မတဘရက်အိုဘားမားကိုရောမလေးစားဘူးဆိုပြီးတော့လဲမစ္စတာထရန့်ကပြောဆိုခဲ့ပါတယ
်အီရတ်ဝန်ကြီးချုပ်ကမိုဆူးမြို့ကို IS လက်ထက်ကနေပြန်လဲတိုက်ခိုက်သိမ်းပိုက်တဲ့ဆက်စင်ရေးဟာအရင်မှန်းထားတာထက်အများကြီးပုံမြန်သွားတယ်လို့ထုတ်ပြောလိုက်ပါတယ်အီရတ်ဝန်ကြီးချုပ် Haider El Abadi အနေနဲ့အနောက်နဲ့အရှေ့လယ်ပိုင်းဒေသနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆွေးနွေးပွဲမှာအခုလို IS တွေကိုမောင်းထုတ်ပြီးနောက်ပိုင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုဘယ်လိုပြန်လည်ထူထောင်မလဲဆိုတာကို Paris မြို့မှာဆွေးနွေးရင်းအခုလို့ထုတ်ပြောလိုက်တာပါမနေ့တုန်းကလည်းအီရတ်ကမာမိတ်တပ်ဖွဲ့မြေပြင်စစ်ဆင်ရေးတပ်မှုအမေရိကန်ဗိုလ်ချုပ်က IS စစ်သွေးကြွတွေသိမ်းထားတဲ့မိုဆူးမြို့ကိုပြန်လည်တိုက်ခိုက်သိမ်းပိုက်နေတဲ့အီရတ်တပ်တွေအနေနဲ့ဆက်ဖိတိုက်ပေးကြဖို့တိုက်တွန်းခဲ့ပါသေးတယ်အမေရိကန်ဗိုလ်ချုပ် Gary Velosky ကအခုလိုဖိတိုက်ရမှာစီစဉ်ထားတာထက်ပိုအလျင်စလိုမလုပ်ကြဖို့ဘာလို့လဲဆိုတော့ရန်သူအတွက်အခွင့်အလမ်းမပွင့်သွားစေဖို့ဖြစ်တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။ဗိုလ်ချုပ်ဖော်လက်စကီကဆက်ပြီးမိုဆူးကိုအမြန်မဝင်နဲ့လို့တော့ဆိုလိုတာမဟုတ်ဘူး။အခုရထားတဲ့တိုက်ပွဲအရှိန်ဟုန်ဆက်ထိန်ထားပြီးရန်သူတွေပြိုကွဲသွားအောင်မယံမနာဆက်ဖိတိုက်ဖို့ကသာဆိုလိုတာပါလို့ဘက်ကဒက်မြို့ကနေတယ်လီဖုန်းနဲ့တဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှင်းပြခဲ့ပါတယ်။ဗိုလ်ချုပ်ဖော်လက်စကီကပဲဒီ IS စစ်သွေးကြွတွေအနေနဲ့ဒီမြို့ကိုလက်လွတ်ရမယ်နောက်ဆုံးအချိန်ထိပုံမှန်စစ်တပ်လိုအလုံးအင်းနဲ့ခန်းစစ်ဆင်သွားပြီးနောက်ပိုင်းမှာတော့ပျောက်ကြားသဘုံတက်အသွင်ပြောင်းက အီရတ်တပ်တွေနဲ့အရသားတွေကိုနှောက်ယှက်လိမ့်မယ်လို့ခန့်မှန်းလိုက်ပါတယ်။တကယ်တော့မိုဆူးမြို့တိုက်ပွဲမှာအမေရိကန်အနေနဲ့ထောက်လိုင်းရေးတည်နှဲထောက်ပို့လုပ်ငန်းတွေအပြင်ထောင်ချီတဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ကူမှုတွေနဲ့အပါအချီကြီးဟတ်ရင်အသုံးပြုမှုတွေကိုပံ့ပိုးအကူအညီခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံအလက်ပိုမြို့တွင်လူသားချင်းစာနာထောက်ထားတဲ့အနေနဲ့အပြစ်ခတ်ရစဲရေးကိုနောက်ထပ်24နာရီထပ်တိုးဖို့အမိန့်ပေးထားတယ်လို့ရုရှားကပြောပါတယ်။ဆီးရီးယားနဲ့ရုရှားတို့ကအလက်ပိုမြို့အပေါ်လေကြောင်းတိုက်ခိုက်မှုတွေကိုအင်္ဂါနေ့ကဆက်လို့ရက်စဲခဲ့တာဖြစ်ပြီးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးကဒေသစံတော်ချိန်ကြာသပတေးနေ့ညနေ9နာရီမှာအဆုံးသတ်ရမှာဖြစ်ပါတယ်။အပြစ်ခတ်ရက်စဲရေးသဘောတူညီချက်အရဆီးရီးယားစစ်တပ်ဘက်ကရက်သားတွေဘေးအန္တရာယ်ကင်းခင်းတဲ့မြို့ရင်းကထွက်ခွာသွားနိုင်ဖို့အတွက်လမ်းကြောင်း၈ခုဖွင့်ပေးရမှာဖြစ်ပါတယ်။လမ်းကြောင်းတစ်ခုကတော့လက်နက်ချပြီးထွက်ခွာသွားခြင်းနဲ့သဘုံနေအတွက်ဖြစ်ပြီးတူရကီကိုသွားတဲ့လမ်းကြောင်းတစ်ခုနဲ့သဘုံထင်းချုပ်ရာအစ်တလီပြည်နယ်ကိုသွားရလမ်းကြောင်းတစ်ခုဖြစ်ပါတယ်။အလက်ပိုမြို့အရှိပိုင်းဒေသမှာအရသာ2သိန်းခွဲလောက်အထောက်အပံ့တွေစိုးစိုးဝါးဝါလိုအပ်နေပြီးရာနဲ့ချီတဲ့အရေးပေါ်ဆေးကုသပေးဖို့လိုအပ်နေသူတွေကိုကယ်ထုတ်ဖို့လည်းလိုတယ်လို့ကုလသမဂ္ဂကပြောဆိုနေပါတယ်။ကုလသမဂ္ဂနဲ့ချက်ချင်းဤအသင်းရဲ့ထောက်ပံ့ရေးရှင်တွေကတူရကီနယ်စပ်မှာရှာနာထားပြီးလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေဘေးအန္တရာယ်ကင်းကင်းနဲ့ပို့ဆောင်နိုင်မဲ့အာမခံချက်ကိုစောင့်ဆိုင်းနေတာဖြစ်ပါတယ်ရှင
်။ယူကရိန်းသမ္မတကငြိမ်းချမ်းရေးစာချုပ်ခိုင်မာစေဖို့ဥရောပလုံခြုံရေးစောင့်ကြည့်မှုတက်တွေကိုခွဲထွက်ရေးသမားတွေအခြေဆိုင်ရာနိုင်ငံအရှိပိုင်းကိုစေလွှတ်မယ်လို့ထုတ်ပြောလိုက်ပါတယ်။မင်းစ်ငင်းချင်းရေးစာချုပ်ဖို့အသက်ဝင်လာစေဖို့အတွက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရည်အဖွဲ့ကလက်နက်ကင်ရဲအဖွဲ့တစ်ခုကိုအခုလိုစေလွှတ်ဖို့သဘောတူညီချက်ကိုမနေ့ကယူကရိန်း၊ရုရှား၊ပြင်သစ်၊ဂျာမနီတို့ပါတဲ့ဘာလင်မြို့ကဆွေးနွေးပွဲမှာရခဲ့တာပါ။လွန်ခဲ့တဲ့လပေါင်း20ခန့်ကရခဲ့တဲ့ဒီမင်းစ်သဘောတူညီချက်အပြီးမှာယူကရိန်းဆိုရတက်နဲ့ရုရှားတို့ထောက်ခံပေးထားတဲ့ခွဲထွက်ရေးသဘောတူညီချက်ကြီးမားပြင်းထန်တဲ့တိုက်ပွဲတွေဖြစ်တာနည်းလာပြီးမဲ့ငင်းချင်းဆွေးနွေးပွဲတွေကတော့ဆက်မလွတ်နိုင်ပဲတိုက်ပွဲတွေသာဆက်ဖြစ်လာနေခဲ့ပါတယ်။ဒီငင်းချင်းသဘောတူညီချက်အဖို့အသက်ဝင်လာစေဖို့အခုဥရောပစောင့်ကြည့်မှုတပ်ဖွဲ့တွေစေလွှတ်ရေးသဘောတူညီချက်ရပြီမဲ့လည်းလက်တွေ့လှုပ်ဆောင်မဲ့လုပ်ငန်းစဉ်နဲ့ငင်းချင်းလမ်းပြမြေပုံအသေးစိတ်တွေကိုတော့ဆက်ဆွေးနွေးကြဖို့စိန်ခေါ်မှုတွေရှိနေပါတယ်။အခုစေလွှတ်မဲ့ဥရောပစောင့်ကြည့်ရေးတပ်ဖွဲ့ရဲ့အဓိကတာဝန်ကတော့မနစ်ကချုပ်ဆိုခဲ့တဲ့ဒီ Minsk သဘောတူညီချက်ထဲကအဓိကသတ်မှတ်ချက်ဖြစ်တဲ့ Ukraine ရှေ့ပိုင်းဒေသဆိုင်ရာရွေးကောက်ပွဲတွေမှာလုံခြုံရေးစစ်ချရအောင်စောင့်ချက်ပေးရေးဖြစ်ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညပိုင်းဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မြောက်ကိုရီးယားဆွေရကနိုင်ငံအနောက်မြောက်ပိုင်းကူဆောင်းမြို့အနီးမှာပဲ့တင်းဒုံးကျည်တစင်းကိုစမ်းသပ်ပစ်လုခဲ့တာမအောင်မမြင်ဖြစ်ခဲ့တာကိုတွေ့ရတယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရအရာရှိတွေကပြောပါရတယ်။မြောက်ကိုရီးယားအစိုးရဟာတာလတ်ပြည်မူဆူရန်ဒုံးကျည်တစင်းကိုဒီကနေ့အစောပိုင်းကပစ်လုစမ်းသပ်ခဲ့ပုံရတယ်လို့မြောက်အမေရိကလေးချောင်းကာကွယ်ရေးကုတ်ကဲဌာနကပြောပါရတယ်။ဒုံးကျည်ဟာပြစ်လို့ပြီးမကြခင်မှာပောက်ကွဲသွားပုံရပြီးဘာချင်းချမှုမှမရှိဘူးလို့အမေရိကန်နဲ့တောင်ကိုရီးယားစောင့်ကြည့်သူတွေကပြောတာပါ။မြောက်ကိုရီးယားဟာပြီးခဲ့တဲ့စနေနေ့တုန်းကလည်းမူဆရန်ဒုံးကျည်တစင်ဆန်းသက်ပြစ်လို့ခဲ့တာမှာအခုလိုပဲတင့်မချခင်မှာပောက်ကွဲပြီးမအောင်မမြင်ဖြစ်ခဲ့ပါတယ်။မူဆရန်မျိုးစားဒုံးကျည်ဟာဂျပန်ဒါမှမဟုတ်တောင်ကိုရီးယားနိုင်ငံတွေကိုအလွယ်တကူအရောက်ပြစ်နိုင်တယ်လို့အမေရိကန်ပိုင်းဂွန်းကျွန်းထီရောက်အောင်ပြစ်ခတ်နိုင်တဲ့ဒုံးကျည်ဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကမြောက်ကိုရီးယားဆန်းသက်ခဲ့တဲ့ဒုံးကျည်ကတော့ကီလိုမီတာ400အကွာအဝေးထိဂျပန်ပင်လယ်ထဲကိုကျခဲ့ပြီးကီလိုမီတာ1400အမြင့်ထိတက်ခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလမှာမြောက်ကိုရီးယားကနျူကလ িয়ার ဆန်သတ်မှုတွေလုပ်လာခဲ့ပြီးတဲ့နောက်ကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့အရေးယူမှုသစ်တွေထပ်မံချမှတ်နိုင်အောင်အမေရိကန်နဲ့တရုတ်နိုင်ငံတွေကြားသဘောတူညီချက်ရရေးကြိုးပမ်းနေချိန်မှာပဲဒီကနေ့မြောက်ကိုရီးယားကနောက်တစ်ကြိမ်ပြင်လို့ဆန်သတ်တာဖြစ်ပါတယ
်။ဖိလစ်ပိုင်နိုင်ငံအနေနဲ့သူ့ရဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာအရေးပါတဲ့မဟာမိတ်အမေရိကန်နိုင်ငံနဲ့လမ်းခွဲမယ်လို့သမ္မတရိုဂျီကိုဒူတာတိကခြေညာလိုက်ပါတယ်။တရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အနေနဲ့ရောက်ရှိနေစဉ်အတွင်းဒီနေ့မှာပဲသမ္မတဒူတာတိကအခုလိုခြေညာလိုက်တာပါ။ဖိလစ်ပိုင်နဲ့တရုတ်နှစ်နိုင်ငံကြားဆက်ဆံရေးတိုးမြင့်မဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးဖို့သွားရောက်တဲ့ဖိလစ်ပိုင်သမ္မတရဲ့တရုတ်နိုင်ငံခီးစဉ်ကိုအမေရိကန်ကလည်းနီနီကက်ကက်စောင့်ကြည့်နေပါတယ်။တရုတ်တိုးဝန်ကြီးချုပ်ဂျန်ကောင်းလီနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံစဉ်အတွင်းဖိလစ်ပိုင်သမ္မတကအမေရိကန်ပြည်ထောင်စုနဲ့လမ်းခွဲပြီးဆိုတာကိုခြေညာလိုက်တာပါ။လေးရချာတရုတ်ခီးစဉ်အတွင်းမှာသမ္မတဒူတာတိအနေနဲ့တရုတ်ဝန်ကြီးချုပ်လီခါချန်တရုတ်သမ္မတရှီချင်းဖင်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်အတွင်းမှာတရုတ်နဲ့ဖိလစ်ပိုင်ကြားယဉ်ကျေးမှုစီးပွားရေးခီးသွားလာရေးကုန်သွယ်ရေးမွေးစေဝါတိုက်ဖြတ်ရေးနဲ့ ပင်လယ်ရေကြောင်းဆက်သွယ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်73ခုကိုလက်မှတ်ထိုးနိုင်ခဲ့ပါတယ်။နှစ်နိုင်ငံကမ်းခြေဆောင်တက်တွေအကြားပူးတွဲကော်မတီတစ်ခုဖွဲ့စည်းဖို့လည်းသဘောတူလိုက်တာကြောင့်တောင်တရုတ်ပင်လယ်ပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေမှာအထောက်အကူပြုလာနိုင်ပါတယ်။တကယ်တော့ဖိလစ်ပိုင်သမ္မတအနေနဲ့သူရာထူးတာဝန်စတင်လက်ခံတဲ့မေလကစလို့အမေရိကန်ပြည်ထောင်စုနဲ့ခက်ခွာခွာနေပြီးတရုတ်နဲ့ဆက်ဆံရေးပိုကောင်းအောင်ကြိုးစားလာတာဖြစ်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့သတင်းဘက်ကတက်တော်88နှစ်အရွယ်မှာနှက်ရွာဆန်းခဲ့တဲ့ထိုင်းပြည်မင်းမြတ်ဘူမိဘောအတူဟာထက်အတွဲအထူးစုတောင်းပွဲကိုဒီကနေ့ထိုင်းနိုင်ငံမှာကျင်းပနေပြီးတော်ဝင်မိသားစုတွေလည်းတက်ရောက်နေပါတယ်။ဘုရင်နန်းတော်တလွန်ဆောင်ခမ်းမမှာကျင်းပတဲ့ဒီခမ်းနားမှာတန်ဃာတော်တွေကပရိတ်တရားတွေရွတ်ဖတ်တရစေခဲ့ကြပါတယ်။ဖရာကိုစီမီကတ်လို့အဲ့ဒီနောက်ဖရာကိုရောဘုရင်မင်းမြတ်ကိုရောကရော့ပြီးတဲ့အခါမှာတော့အင်းရှိဆန်မင်းသားဘဲချင်လာလောင်ကောင်းကတန်ဃာတော်တွေကိုဆွန့်ကပ်ပါတယ်။နန်းတက်တန်80/90ကြာခဲ့တဲ့ဘီရင်ကြီးကိုနောက်ဆုံးအချိန်အယူအသေးပြုတ်ဖို့နန်းတော်ရဲ့ဝင်ကွင်းရဖို့အတွက်ပြင်မာစောင့်နေကြသူတွေကလည်းထောင်ပေါင်းများစွာရှိခဲ့ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းဟိုင်းမာစူပါတိုင်ဖွန်းမုန်တိုင်းဝင်တိုက်တာကြောင့်ရေကြီးမြေပြိုတာတွေအပါအဝင်လျှက်စစ်တပ်အားလည်းပြတ်တောက်ကုန်ပါပြီ။ဒါပေမဲ့လူပေါင်း3000နီးပါးကိုဘေးလွယာရွှေ့ထားခဲ့တာကြောင့်လူအများပြားထိခိုက်ဒေဆုံးမဲ့အရေးရှောင်နိုင်ခဲ့ပါတယ်။ကြီးကြီးမားမားထိခိုက်ပျက်စီးတဲ့တဲ့မျိုးမရသေးပေမဲ့လည်းတစ်ပင်တွေလဲကြတာမြေပြိုတာနဲ့ရေကြီးတာတွေကြောင့်ဆက်သွယ်ရေးနဲ့အကူအညီပေးရအခက်အခဲတွေဖြစ်နေပါတယ်။မုန်တိုင်းကြောင့်လူခဏယောက်ထက်မနည်းသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပေမဲ့အန်ဒီရဲ့အများဆုံးကျနေတဲ့နေရာတွေကလူတွေကိုရွှေ့ထားတာကြောင့်ထိခိုက်သေဆုံးသူအများပြားဖြစ်မဲ့ရေကိုတားဆီးနိုင်ခဲ့တာပါ။တကယ်တော့မုန်တိုင်းဟာပင်လယ်ထဲကိုဝင်သွားပြီးအားပြော့သွားပြီးဖြစ်ပေမဲ့တရုတ်နိုင်ငံကိုဝင်တိုက်ဖွဲ့ရှိတယ်လို့မိုးလေဝသခန့်မှန်းသူတွေကပြောထားပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့သမ္မတရိုဒရီဂိုဒူတာတေးကလူထုအနေနဲ့တဘာဝအန်ဒီရဲ့ဆိုင်ရာဌာနတွေရဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံမှာအရင်လိန်ထူချင်းဆက်ဆံတဲ့မှုနဲ့တရားစွဲခံခဲ့ရသူထောင်ပေါင်းများစွာကိုလွတ်ငင်းချမ်းသာခွင့်ပြုလိုက်ပါပြီ။အရင်လိန်ထူချင်းဆက်ဆံမှုစန့်ကျင်တဲ့ဥပဒေအောက်မှာတရားစွဲခံရသူဘယ်သူမှဆိုထူရင်းလိုနာမည်ပေးထားတဲ့ဥပဒေသစ်အောက်မှာအခုလိုပြစ်ဒဏ်ကင်းလွတ်ခွင့်ရလာပြီလို့ဒီကနေ့ကြေညာတာဖြစ်ပါတယ
်။
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကီထိုင်နဲ့ကိုဝင်းမင်းတို့ကြေညာပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်။ပြည်ပခါကြောင့်ပိတ်မိနေတဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့ဒေသခံဒုက္ခသည်တွေစီသွားမဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပိတ်ပင်ထားတာကိုပြန်ပြီးတော့ရုပ်သိမ်းပေးဖို့ Amnesty International လူခွင့်ရေးဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်မောင်တော်ဒေသအတွင်းမှာဆိုရင်ဒေသခံတွေအထူးသဖြင့် Rohingya Muslim တွေဟာအပြင်ထွက်သွားလာဖို့ထိတ်လန့်ပြီးဆေးရုံဆေးခန်းကိုတောင်မလာရဲကြဘူးလို့ပြောပါတယ်။မရှားဖောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်။
ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်တွေစီကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအထောက်အကူပေးရေးအဖွဲ့တွေတွားရောက်ခွင့်ပိတ်ပင်ကန့်သတ်ထားမှုတွေကိုချက်ချင်းရုပ်သိမ်းပေးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ Amnesty International အဖွဲ့ကမြန်မာအရေးသူတေဒီ Laura Hash ကအခုလိုမှတ်ချက်ပေးပြောဆိုပါတယ်။
Well, I mean, I think when it comes to Rakhine State, the main concern we have at the moment actually is that access to everyone appears to be completely restricted. So it's very difficult.
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ကျမတို့အဓိကစိုးရိမ်တာကလူတွေစီကိုဝင်ရောက်ခွင့်လုံးဝကန့်သတ်ပိတ်ပင်ထားတာပါ။အဲ့ဒီထဲကအခြေအနေတွေဘာတွေဖြစ်နေလဲဆိုတာကိုသိရဖို့အရန်ကိုခတ်ပါတယ်။ကျမတို့သိရတဲ့လောက်ကတော့လုံခြုံရေးအခြေအနေအရဆိုပြီးတော့ကုလသမဂ္ဂနဲ့လူသားချင်းစာနာထောက်ထားမှုအကူအညီအပေးရေးအဖွဲ့တွေဟာအဲ့ဒီမှာရှိတဲ့ရိုဟင်ဂျာမွတ်စလင်အတိုင်းဝိုင်းကိုဖြစ်စေရခိုင်လူမှုအတိုင်းဝိုင်းကိုဖြစ်စေတွားရောက်နိုင်ဖို့လုံးဝကိုကန့်သတ်ပိတ်ပင်ခံထားရပါတယ်။အောက်တိုဘာလ9ရက်နေ့ကစပြီးတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေကြားဆောင်ရဲစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးအတွက်ငကိုကလေးကထုတ်ပြန်ထားတဲ့ဒေသတွင်းညမထွက်ရအမိန့်ကိုအချိန်ထပ်တိုးလိုက်ပြီးည9နာရီကနေမနေ့6နာရီအထိသတ်မှတ်ထားပါတယ်။တိုက်ခိုက်မှုတွေအတွင်းနေကြားဆောင်ရဲတပ်ဖွဲ့ဝင်6ယောက်နဲ့တပ်မတော်သား9ယောက်ကြာဆုံးခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကတော့အယောက်30သေဆုံးခဲ့ပါတယ်။လက်ရှိအချိန်ထိတော့အကြမ်းဖက်တိုက်ခိုက်သူ29ဦးကိုအရှင်ဖမ်းမိထားတယ်လို့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရဲချုပ်ဇော်ဝင်းကပြောပါတယ်။ဒေသတွင်းမှာဆိုရင်လေလုံခြုံရေးတာဝန်ရှိသူတွေကိုတိုက်ခိုက်တဲ့လက်နက်ကင်အဖွဲ့စည်းတွေကိုရှာဖွေစစ်ဆင်မှုတွေလည်းရှိနေတာပါ။ရခိုင်ပြည်နယ်ပြည်ပခအခြေအနေကိုတွားရောက်လေ့လာကြည့်ရှုခဲ့တဲ့ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကတော့ဒေသခံတွေကိုနေရကနေထွက်မသွားကြဖို့ပြောပေမဲ့လည်းလုံခြုံရေးအာမခံချက်မရှိတာကြောင့်ရခိုင်တိုင်းရင်းသားဒေသခံတွေကတော့မောင်တော့နဲ့ဘူးသီးတောင်လိုမြို့ပေါ်တွေကိုထွက်ခွာသွားကြပါတယ်။ဒါပေမဲ့လည်းလုံခြုံရေးအခြေအနေကြောင့်ကန့်တာပိတ်ပင်ထားတဲ့နေရာတွေမှာနေထိုင်ကြတဲ့လူတွေဟာထွက်ပြေးလို့မရတယ်လို့ သူတို့ရဲ့အခြေအနေကိုလစ်လာနိုင်ဖို့အတွက်လည်းတည်တံ့လွတ်လပ်တဲ့သတင်းထောက်တွေဝင်ရောက်ခွင့်မရှိတာကြောင့်အခြေအနေတွေကစိုးရိမ်စရာဖြစ်နေတယ်လို့ Amnesty International အဖွဲ့ကမြန်မာအရေးသူတည်သည် Laura Hash ကပြောပါတယ်
Well, so the sources that we've spoken to have said that one of the problems they have is that people, because of the security situation, the Rohingya people particularly are not leaving their villages. They're unable to leave their villages. As I'm sure you know, restrictions on
the people. The people who are not able to leave their villages are not able to leave their villages. They are not able to leave their villages. They are not able to leave their villages.အခုဆိုရင်လူတွေလုံးဝကိုမရှိတာပါ။ဘာကြောင့်လဲဆိုတော့လူတွေဟာသွားလာဖို့အတွက်ကြောက်နေကြပါတယ်။ပြီးတော့သူတို့တွေကိုလည်းဘယ်ကိုမှမရွှေ့ပြောင်းကြဘူး။အာဏာပိုင်တွေကမှားထားပါတယ်။ကျမတို့သိရသလောက်ကတော့လူတွေဟာစေဝါကုသဖို့အတွက်တောင်မလာရဲကြပါဘူး။ဒါကြောင့်မို့အကူအညီလိုအပ်တဲ့သူတွေစီကိုကုလသမဂ္ဂအပါအဝင်တခြားလူသားချင်းစာနာထောက်ထားမှုအကူအညီပေးတဲ့အဖွဲ့အစည်းတွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းဝင်ရောက်ခွင့်ပြုဖို့ Amnesty International အဖွဲ့ကတောင်းဆိုတာပါ။ဒေသအတွင်းမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရွှေ့ပြောင်းနေထိုင်ကြတဲ့ဒုက္ခသည်တောင်းနဲ့ချီရှိနေတာပါ။အရင်တုန်းကကုလသမဂ္ဂအေဂျင်စီတွေအပါအဝင်တခြားလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တွေဟာရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေမှာရှိတဲ့ဒုက္ခသည်တွေစီကိုတွားရောက်အကူအညီတွေပေးတာရှိခဲ့ပြီးပဋိပက္ခတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာမှအစိုးရကပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂနဲ့တခြားအကူအညီပေးရေးအဖွဲ့အစည်းတွေရဲ့ရခိုင်ပြည်နယ်အတွင်းပေးဝေတဲ့အကူအညီတွေဟာမြတ်တမှုမရှိပဲမွတ်စလင်လူမှုအတိုင်းဝိုင်းကိုပဲအသားပေးကူညီနေဆိုတဲ့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်ရှင်
။ဂျာဖောင်စူးစီးတင်ပြခဲ့တာပါရှင်။အခုတနိုင်ငံလုံးအပြစ်ရရေးလုပ်ငန်းစဉ်ဘက်ကိုအလှည့်ပေးပါဦးမယ်။မြန်မာအစိုးရနဲ့ NCA တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်မထိုးထားရသေးတဲ့အဖွဲ့တွေကြားဆွေးနွေးနေတာမှာစိန်ခေါ်မှုတွေရှိလာနေပါတယ်။၃ရက်ကြာနိုင်ငံရေးဆွေးနွေးပွဲမူပေါင်းပြန်တုံ့တက်တဲ့အစည်းအဝေးလှုပ်လာခဲ့ပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအစောတလင်လှုပ်သွားမယ်ဆိုရင် NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားတပ်တွေဟာစစချင်းပါနိုင်အောင်မှာမဟုတ်ဘူးလို့ဆိုပါတယ်။လက်မှတ်မထိုးရသေးတဲ့အဖွဲ့တွေရဲ့ဆွေးနွေးရေးခေါင်းဆောင်ခူဦးရဲကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ခူဦးရဲခင်ဗျာကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းပြန်လည်တုံ့တက်ခြင်းအစည်းအဝေးပေါ့နော်အခုဆိုရင်တော့3ရက်မြောက်ရှိသွားပါပြီ။အဲ့တော့အခုဆွေးနွေးပွဲအတွင်းမှာဒီဖြစ်ပေါ်လာနေတဲ့ဒီအခြေအနေလေးတွေကိုနည်းနည်းရှင်းပြပေးပါလား
။ကျွန်တော်တို့မူလတော့ကတော့ဒီမူပေါင်းပြန်လည်တုံ့တက်မှုနဲ့ပတ်သက်ပြီးတော့အချမ်းချင်းနရစ်တာလုပ်မယ်ဆိုပြီးညှာထားတာပေါ့လေ။ဒါပေမဲ့ခုက3ရက်အောင်မြောက်သွားပြီ။ဒါပေမဲ့ဒီ3ရက်မြောက်သွားလည်းပဲကျွန်တော်တို့ပြီးသလားဆိုတော့မပြီးဘူး။ပြီးတဲ့အခါကျတော့မနေ့ပါနေ့တပိုင်းတော့ထားလောက်မယ်ဆိုတော့အစီအစဉ်လေးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့မနေ့ပါနေ့တပိုင်းအစီအစဉ်မှာတော့ကျွန်တော်တို့ဆက်ပါနိုင်တဲ့ချိန်တော့မရှိဘူး။ကျွန်တော်တို့ရဲ့လုံငါစီစဉ်ချက်ကျွန်တော်တို့ဆက်မတက်နိုင်တော့ဘူးဆိုတဲ့သဘောပါ
။ဟုတ်ကဲ့အဲ့ဒီတော့ပထမနေ့မှာဟိုဆွေးနွေးတာလေးကိုအချင်းချင်းလေးပေါ့နော်ရှင်းပြလို့ရမလား
။ဘူပေါင်းပြန်လည်စောင့်ဆောင်မှုနဲ့ပတ်သက်လို့သူစီကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးရေးအပိုင်းနဲ့ပတ်သက်လို့ဒီသုံးပုံစံအင်တာနက်ဆိုမဲ့ကိစ္စနဲ့ပတ်သက်ပြီးတော့နေကိုရှိချင်းမှာကျွန်တော်တို့သုံးမှုဆိုင်နဲ့ပြောရမှာလားဆိုရင်မဟုတ်ကျွန်တော်တို့ decision making အစ်မကျွန်တော်တို့သုံးမှုဆိုင်နဲ့ဆုံးဖြတ်မှာလားဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ပြချပါတယ်ဆိုတော့
ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအတွက်အဟန့်အတားပေါ့နော်အခက်ခဲကြုံနေရတဲ့အနေအထားဆိုရင်ဘယ်အချက်ကိုအဓိကထောက်ပြမလဲ
တို့ရဲ့အချမ်းပြေယူရထားတဲ့အနေအထားကတော့လောက်ဘက်ကနေပြီးတော့တင်ပြထားတယ် CEO နဲ့ဖတ်သေးပြီးဟိုရသလောက်နဲ့တို့ခဏလေးတို့ဟိုဆုံးသတ်ထားမယ်အဲ့တော့သုံးသပ်ထားတဲ့ဒီဒီဟာနဲ့ပဲသူတို့စတင်နေရဆက်နေစတင်မယ်ဆိုတဲ့သဘောမျိုးဟိုရှင်းပြကြပါလေဆိုတော့ဒီဥစ္စာနဲ့ပတ်သက်ပြီးလာမဲ့ဒီလမကုတ်ပင်26လောက်မှာသူတို့ UPD ကြီးစီကိုတင်ပြပြီးစီဝေးထိုင်မယ်လို့ပြောတယ်အဲ့တော့ UPD ကြီးစီမှာသုံးဖြတ်ယူပါဗျာ UPD ကြီးစီရဲ့သုံးဖြတ်ယူပြီးရင်တော့နိုဝင်ဘာချန်ပီယံ25-20ရဲ့တွင်အဲ့ဒီစကြမှာပေါ့နော်သူတို့စတင်ဖြစ်အောင်တော့စတင်ဖို့ဖြစ်စင်တဲ့သဘောရှိတယ်ဒါပေမဲ့တကယ်တမ်းဖြစ်မယ်ဖြစ်ဆိုတာတော့မသိဘူးပေါ့ဒါပေမဲ့စတင်လည်းပဲကျွန်တော်တို့ဘက်ကအစီအဖြတ်ကျော်သေးတဲ့ဆွေးစည်းတွေအနေနဲ့တော့မပါနိုင်ဘူးပေါ့ဗျာပြီးတော့ဒီနဲ့ပါလဲကျွန်တော်တို့အချက်မပါနိုင်တဲ့ဆက်ကျတော့ဒီညနေကတော့ကျွန်တော်တို့ကညသဘောထားကိုကျွန်တော်တို့ပြေးလိုက်ရတာမျိုးရှိပါဟု
တ်ကဲ့အဲ့တော့ဆိုလိုတာကတော့ခုရယ်ဒီအစိုးရဘက်ကနေပြီးတော့ဒီလမ်းပြမြေပုံအချိန်စရာတွေကိုပေါ့နော်အားလုံးပါဝင်မှုမရှိဘဲနဲ့အမြန်လုတ်သွားတယ်လို့ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအနေနဲ့ခန်းစားရတယ်လို့ဆိုလိုတာပေါ့နော်
။အော်ဒီလိုပဲကျွန်တော်တို့သောက်ပါမှာပဲဖြစ်တယ်။ဒီနေရာမှာကျွန်တော်တို့အဲ့လိုပြောရင်အစိုးရဘက်ကတော့ထောက်ပြမှာတော့တို့အချိန်နဲ့ပတ်သက်ပြီးမစောင့်နိုင်ဘူးဆိုတာအချိန်မရှိဘူးဆိုတဲ့သဘောတော့ပြောနေမှာပါပဲ။ဒါလည်းကျွန်တော်ကြားလို့ကြားစေစကားပါပဲ။ဆိုတော့တကယ်ပဲငြိမ်းချမ်းရေးကိုလိုချင်တယ်ဆိုရင်အချိန်ကတော့သတ်မှတ်လို့ဆိုတာတော့ကျွန်တော် ထက်ခံတယ်သို့သော်ထင်းနဲ့တပြေးညီလောက်တဲ့ခံမျိုးတွေမှာအသိမပြေးရင်ပြည်သူလို့ကျွန်တော်လောက်သွားရမယ်ဆိုတဲ့သဘောမျိုးနဲ့သွားလို့တော့မရလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခုရခင်ဗျာ
အပြစ်ရလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေရဲ့ခေါင်းဆောင်ခုဦးရဲကိုကိုဝင်းမင်းကမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်အခုကရင်ပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်ရှင်ကရင်ပြည်နယ်အတွင်း KNU ကခွဲထွက်သွားတဲ့ DKB အဖွဲ့နဲ့ကရင်နယ်ခြားဆောင်တပ် BGF တို့တိုက်ပွဲတွေဖြစ်နေသေးပါပဲ။မနေ့ကဖြစ်ခဲ့တဲ့ Cochrane မြို့နယ်အတွင်းကတိုက်ပွဲမှာ DKB ဘက်ကထိခိုက်ဒဏ်ရာရသူရှိပြီးရွာသားဒေသခံရွာသား2ဦးသေဆုံးခဲ့တဲ့အကြောင်း DKB တာဝန်ရှိသူတွေဘက်ကအတည်ပြုထားပါတယ်။ဒါ့အပြင် DKB အခြေပြုတဲ့ Methwall ဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေသေးဖြစ်ပြီးတိုက်ပွဲကြောင့်စစ်ဘေးရှောင်နေရတဲ့ရွာသားတွေအတွက်လည်းနေရာရင်းပြန်ဖို့အခက်အခဲတွေရှိနေတဲ့အကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ဒီဟူတန်ကျေးရွာအုပ်စုမိဖားလက်ကျေးရွာမှာခွဲထွက် DKB တပ်ဖွဲ့နဲ့ကရင်နယ်ခြားဆောက်တပ် BGF တို့ကြားမှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ DKB ဖွဲ့ခေါင်းဆောင်ဖြစ်သူဘူမှုကြီးစောစောင်းအောင်ကပြောပါတယ
်။လက်ရှိကျွန်တော်တို့ကတော့၄ယောက်ကျဆိုတယ်မှာရွာသား၄ယောက်ပါလို့သိရတယ်နော်ကျနေတယ်မလို့ရွာသားလည်း၄ယောက်ပါတယ်နောက်တယောက်တော့ပြန်ရတယ်ပေါ့။အရင်လူတွေကတော့ကျွန်တော်လည်းအတိအကျမသိရဘူး
။မနေ့ကမိဖားလက်ရွာဖျားကုန်းမှာဖြစ်ပွားတဲ့တိုက်ပွဲမှာအလင်းကတိုက်ခိုက်ခံရမှုကြောင့် DKB ဘက်ကထိခိုက်မှုရှိတယ်လို့ဒေသခံကြေးဝါသားနူးကလည်းတေဆုံးခဲ့တယ်လို့ဘူမူကြီးစောစန်းအောင်ကပြောပါတယ်။ပြီးခဲ့တဲ့ဩဂလအတွင်းမှာကော့ကရိတ်မြို့နယ်ကော့နွဲ့နယ်တရံကူးကြေးဝါကျမ်းမှာကရင်နယ်ခြားဆောက်တပ် BGF တပ်ဖွဲ့နဲ့ DKB အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ရမှာလဲတရံကူးကြေးဝါသား၄ဦးထိခိုက်ဒဏ်ရာရရှိသွားတယ်လို့တန်ရာပြင်းထန်တဲ့တာမီနူးဟာထိုင်းနိုင်ငံဆေးရုံမှာစေဝါကူးသားမှုခံယူနေရပါတယ်။ထိုင်းနိုင်ငံမဲဆောက်ဆေးရုံမှာစေဝါကူးသားမှုခံနေရတဲ့တရံကူးကြေးဝါသူနော်ဆဲလစ်နဲ့တမီးကျောင်းသူနော်ဂေးဆေးတို့ဟာထိခိုက်ဒဏ်ရာပြတ်ကင်းခဲ့ပြီလို့တရံကူးကြေးဝါအုပ်ချုပ်ရေးမှူးတော်နှင်းကြီးကပြောပါတယ်။
ပြန်ရောက်လာပြီအဲ့ဒီကမလေးရောက်လာပြီကောင်းသွားပြီသူတို့ဒီမှာဆေးရုံမှမကျက်ပါဘူးသူတို့ဟောမယ်ဆောက်မှသွားကျက်တယ်ဟုတ်သူမေလေးသူကိုယ်လေးလမ်းဆေးရိတ်စားဆေးရိတ်ပဲကုန်တယ်ပေါ့နော်ပြဖို့ဝါထားရတော့မကုန်ဘူးပေါ့နော
်ပြီးကြတဲ့စက်တင်ဘာလအတွင်းမဲရဝေါ်ဒေတာဘက်မှာ TGB ခြေပြုတ်တဲ့တပ်စခန်းတွေကိုနေကြဆောက်တပ်နဲ့မြန်မာတပ်မတော်ပူပေါင်းတပ်တို့ကနေထိုးစစ်ဆင်တိုက်ခဲ့ခဲ့ပြီးကမ်းလမ်းတစ်လျှောက်ကိုထိန်းချုပ်နိုင်ခဲ့တယ်လို့နေကြဆောက်တပ်ဘက်ကနေထုတ်ပြန်ပြောနေပြီမဲ့လေကနေ့ထိတော့တိုက်ပွဲကြိုကြာဖြစ်နေစေလို့ဘူမူကြီးစောစန်းအောင်ကပြောပါတယ
်။အခုလက်ရှိကတော့တို့ကဒီကိုလိုဝါလူကိုတက်ဖို့ပြင်ဆင်ရတာပေါ့နော်။ဒီတမီးကတော့မှဒီထိကြတာပဲဟောဒီကြောက်ကြစနစ်တော့ဖြစ်ပါတယ်။ဆက်တစ်ဖက်ကလည်းရန်သူကလည်းကလည်းကျန်ရှင်းနေမှုအပြတ်ကလည်းကျွန်တော်တို့ခြံစည်းဖို့အနေနဲ့မိုင်းနဲ့ကန်ရံတော့ရှိတယ်လေ။အဲ့ဒီမိုင်းကန်ရံကပေါ်မှာမူတည်ပြီးတော့တို့လည်းဟိုကလည်းကျန်ဟိုမတက်ဘူးပေါ့။
မဲရဝတိုက်ပွဲကြောင့်ရွာသား600နီးပါးဟာစစ်ဘေးလွတ်ရန်မြန်ကြီးငူဒေသဘက်ကိုစစ်ဘေးသိမ်းရှောင်နေကြရပါတယ်။လက်ရှိမြန်ကြီးငူရောက်စစ်ဘေးရှောင်တဲ့အခြေအနေကိုတော့ဒုက္ခသည်ကူညီရေးဖွဲ့ဝင်စောကျော်လေးကအခုလိုပြောပါတယ်
။နားတော့600နီးပါးလောက်ရှိနေပြီ။သူတို့တမိတာစုတမိတာစုတဲလေးတွေစောက်လာပြီးတယ်ခင်ဗျ။ဒီနေ့ကကူကွင်းမှာပေါ့နော်။စာဝတ်နေရကြတာဒီခရမ်းလိုပဲပေါ့ခင်ဗျ။ချက်တော့ဆူလိုက်ပဲစားကြတာပဲ။
စစ်ပြေဒုက္ခသည်တွေအနေနဲ့နေရရင်းကိုပြန်ချင်ပေမဲ့လည်းမြေမြုပ်မိုင်းအန္တရာယ်တွေကြောင့်ပြန်ဖို့မဖြစ်နိုင်ဘူးလို့သူကဆက်ပြောပါတယ်
။အခက်အခဲတွေရှိတာကြတော့ဒီလာမယ့်နေ့အတွက်စာကုန်နေကြီးတွေပေါ့နော်။သူကလောက်ထားကန်ထားတဲ့တောင်းကြတွေလေတွေအဲ့ဒါတွေကြတော့အခုမှတုံ့စားလို့မရတော့ဘူးပေါ့။ရဲယူပြန်မှုဆိုတာကနေပြန်လို့ရှိရင်သူတို့ကအောက်မန်းတွေပေါ့နော်။မြုပ်ထားတဲ့မန်းတွေကတားဆိုးရင်ရသေးတယ်ခင်ဗျ။ဒီမြေမြုပ်မန်းတွေပေါ့နော်အန္တရာယ်တွေရှိသေးတယ်
။ကရင်ပြည်နယ်မဲရဝတိရာတွင်ဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်လို့ KNU ခေါ်ကရင်မြူရာစီယုံကလည်းတိုက်ပွဲရပ်တန့်ပြီးဖို့ကြီးညာချက်ထုတ်ပြန်တောင်းဆိုထားမှုတွေလည်းရှိနေပါတယ်။မြန်မာတပ်မတော်ပါဝင်ကရင်နယ်ခြားဆောက်တပ်တွေနဲ့စစ်ရေးသိမ်းမှနေဆဲဖြစ်တဲ့ခွဲထွက် TGB တပ်ဖွဲ့တွေအနေနဲ့စံသားရှိလို့ပူးပေါင်းချင်နေဆိုရင်လက်ခံမှာဖြစ်တဲ့အကြောင်းကရင်မျိုးရာစီယုံ KNU ကနေအောက်တိုဘာလ3မှာကြေညာချက်ထုတ်ပြန်ထားပါတယ်။ KNU ရဲ့ကမ်းလှမ်းချက်ပေါ်လက်ခံကြိုဆိုပေမဲ့လက်ရှိဖြစ်ပေါ်နေတဲ့ရှုပ်သွေးမှုဟာတွေးဆောင်ဆွေးနွေးနိုင်ဖို့အခက်အခဲအသားစီးတစ်ခုလို့ဖြစ်နေတဲ့အခြေအနေကြောင့်အတိအနောက်ကျတာဖြစ်တယ်လို့နောက်တစ်ချိန်အခြေအနေပေးလိုက်ရင်အမျိုးသားညီညွတ်ရေးနဲ့ပေါင်းစုရေးပေါ်အထူးကြိုးပမ်းဆောင်ရွက်သွားမယ်လို့DKB ဘက်ကနေမနေ့ကရက်စွဲနဲ့သဘောထားကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲသတင်းအခြေအနေကိုနိုင်ကွန်းအိမ်ပြောပြသွားခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးချင်ကြတယ်ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။အခုစကိုင်းတိုင်းဘက်ကလှေနှစ်မြုပ်တဲ့အခြေအနေကိုပြောပြပေးသွားပါဦးမယ်။စကိုင်းတိုင်းကနီမြို့နယ်မှာနှစ်မြုပ်ခဲ့တဲ့စူအောင်စိုးမိုးကျော်အမြန်ရည်ရင်ကိုအခု9ရက်မြောက်တဲ့နေ့မှာအစိပ်ပိုင်းအားလုံးကိုဆယ်ယူပြည့်စည်သွားပါပြီ။ နစ်မြုပ်နေတဲ့ရေရင်အစိပ်ပိုင်းတွေကြားမှာပိတ်မိနေတဲ့အလောင်းတွေကိုဆဲယူနိုင်ခဲ့ပြီးတော့စုစုပေါင်းအလောင်း80ကျော်ရှိခဲ့တဲ့အကြောင်းစကိုင်းတိုင်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းဟုံးမလင်းဖောင်းပြေမော်လိုက်ကလေးဝဂိတ်တွေကနေခရီးတဲ့300ချက်မနည်းတင်ဆောင်လာတဲ့အမြန်ရေရင်ဟာကဏီမြို့နယ်မိချောင်းတွင်းကျေးရွာနီးမှာနေမြုပ်ခဲ့တာပါနီးစပ်ရာကျေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရိဟိတအဖွဲ့ဝင်တွေနဲ့ကယ်ဆယ်ရေးလုပ်သားတွေကကယ်ဆယ်ခဲ့တာကြောင့်လူ160နီးပါးအသက်ရှင်ကျန်ခဲ့ပြီးအလောင်း80ကျော်ကိုရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးသခိုင်းတိုင်းကယ်ဆယ်ရေးနယ်ပြန်လည်နေရာချထားရေးဦးစီးဌာနကညွှန်ကြားရေးမှူးဦးစဝီလီဖရန့်ကပြောပါတယ
်ဟုတ်ပါတယ်ကလေရင်အားလုံးဆက်ပြီးတော့ပေါ်ပြီးတော့ပါကြီးကအလောင်းကကျွန်တော်တို့အားလုံးစုစုပေါင်းဒီပဲမှာကျွန်တော်ဧရိယာမှာတော့89,000ရပါတယ်။ဟိုပဲရေစကြိုမြွေတိုင်းပဲဟိုတော့9,000တော့မျောသွားတယ်။ဆယ်ပဲနေသားဘယ်မရှိတော့လေအဲ့ဒီ9,000ကပိုင်တော့ကျွန်တော်80,000ရှိပါလေကြာ။ဟုတ်ကဲ့လူရင်းတော့ပေါ်လာပြီးတော့ရတာကျွန်တော်ကကျန်းကိုဆက်ကပ်ဖို့ဟိုကန်းကရေတင်းကိုဆွဲဖို့ဆွဲပြီးတင်ဖို့တော့လုပ်ပါမယ်ကြာ။ဆက်လုပ်ဖို့ရှိပါမယ်ဟုတ်ကဲ့။
ရရင်နှမြုံမှုမှာပါသွားကြပြီးအသက်သေဆုံးသွားကြတဲ့သူတွေအတွက်မိသားစုဝင်တွေကတော့ယူကျုံးမရခံစားနေကြရတာပါရရင်ဟာလူတွေကောကွန်ပျူစီးတွေကိုပါအစမတန်တင်လာတဲ့အတွက်ဒီလိုအသက်ဆုံးရှုံးမှုတွေဖြစ်ခဲ့ရတာလို့လဲအသက်22နှစ်အရွယ်သေဆုံးသွားသူကြောင်းဆရာမတူဦးဖြစ်တဲ့မတ်ခိုင်ချိုချိုမော်ရဲ့မိသားစုဝင်တွေကတော့ဆိုပါတယ
်ဟုတ်ကဲ့ညာအခုသူတို့တင်လာတာကမရိုင်းလို့နေရပါလို့ကျတော့ရရင်နှစ်သီးသောတစ်သီးသောလေးနဲ့တင်လာတာအမအမဒီမှာခီးဒီလိုပေါ့နော်ဒီသတင်းကြော်ဆရာဆရာမတွေပြန်ပြန်ဆိုရင်တို့တို့ကနောက်ထပ်ဒုစိတ်ကြီးကြီးလေးတွေပေါ့နော်အဲတန်ချိန်နဲ့လဲညီအောင်အဲ့လိုမျိုးပေါ့အနေနဲ့ဖြစ်အောင်တော့စီစဉ်ပြည့်ပြည့်နေမှာဘာလို့လဲကြတော့ခုကဒီကုန်းဘက်ပေါ်ရေအရောင်မှာအတွင်းထဲကိုစိတ်စိတ်ဝင်နေဆိုတော့အမသူတို့တင်လာတာတော့ညာလုံးနေပြလူ၃ဟာကျော်ဆိုတော့လေအမ
တေဆုံးပြောက်ဆုံးတွေနဲ့ပတ်သက်လို့မြမအစိုးရဘက်ကတော့တရားဝင်ဝန်ထဲစကားပြောတာမျိုးတွေမရှိတဲ့အတွက်ဝေဖန်မှုတွေလည်းရှိနေတာပါရေရင်ပေါ်မှာပညာရေးဝန်ထမ်းတွေအများဆုံးပါဝင်ပြီးတရင်ကျွတ်ကျောင်းပည့်ရက်မှာနေရက်ကိုအလဲပြန်လာကြတာဖြစ်ပါတယ်ဒီအတွက်ကျောင်းဆရာဆရာမအတော်များများဟာအခုသေဆုံးကြသူတွေထဲမှာအများဆုံးပါဝင်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့မြစ်ချောင်းတွေအတွင်းခင်မီရေရင်တွေမတုံးနိုင်ကြသေးသလိုရေချောင်းမှာပြေးဆွဲနေတဲ့ရေရင်တွေကိုလည်းလိုအပ်တာထက်လူတွေကုန်နေမတင်ဖို့အတွက်စနစ်တကျညွှန်ကြားချက်ထုတ်တာစီကံထုတ်တာမျိုးတွေလည်းအားနေတဲ့အတွက်အခုလိုမျိုးဖြစ်ရမျိုးတွေကမကြာခဏဖြစ်လေရှိပြီးလူသေဆုံးမှုတွေလည်းဖြစ်နေကြတာပါအခုအခါမှာတော့ချင်းနှင်းမြစ်ပေါ်မှာရေရင်နစ်မြုပ်ခဲ့ရပြီးတဲ့နောက်ပြည်သူတွေရဲ့အသက်အန္တရာယ်တွေအတွက်ကာကွယ်ပေးမယ့်အစီအစဉ်တွေကိုလှုပ်ဆောင်ဖို့ဒေသဆိုင်ရာအစိုးရတာဝန်ရှိသူတွေကသတိပြုသင့်ပြီးလို့လည်းဝေဖန်သူတွေကထောက်ပြကြပါတယ်ရှင်
မအေးအေးမှာပြပြခဲ့တာပါရှင်ကျမတို့ VOE ကထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ခန္ဓာတွေနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOE ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာပဲဖြစ်ဖြစ် Facebook စာမျက်နှာမှာပဲဖြစ်ဖြစ်တခါအခုဆိုရင် DBB ကပါကြည့်ရှုနားဆင်နိုင်ကြပြီဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီရရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်ကျမတို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့ခြင်းနဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါရဲ့ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညကြပါရှင်မြန်မာစံတော်ချိန်ည10နာရီထိဆက်ပြီးနားဆင်ကြရမယ့် VOE မြန်မာပိုင်းရဲ့2016ခုနှစ်အောက်တိုဘာလ20ရက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်အခုညပိုင်းမှာတော့ခွေးယူပြန်ယောဂအကြောင်းသိကြရမယ့်ကျန်းမာရေးကဏ္ဍမြန်မာလက်နက်ကင်ပြိပက္ခတွေထဲမှာစစ်သားတွေပါဝင်ကလေးစစ်သားတွေပါဝင်နေတဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ပတ်ဆိုင်မပေးရဘူးပိုင်းရပြောတာသူအလကားပြောတာထောက်ခံစားတော့ပေးလိုက်တယ်ဟုတ်ဝင်ပဲပေးတယ်အခုတလို့လဲဟိုမှာပိုက်တော့ခွေတာလဲ6သိန်းကုန်
ချီပွေစစ်ပေးဆောင်ဒုက္ခတဲ့တဦးရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းလွှာအစုံကိုနားဆင်ကြရမှာပါဒီစီဇန်တွေကမှအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့ခွေယူပြန်ယောဂကာကွယ်ရေးအကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံမှာစစ်ဆေးတွေ့ရှိချက်တွေအရရန်ကုန်မြို့တွင်ကခွေး90ရာခိုင်နှုန်းမှာခွေးယူပြန်ယောဂါပိုးရှိနေတဲ့အကြောင်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒါကြောင့်ခွေးကိုက်ခံရရင်ကိုက်တဲ့ခွေးယူမယူစောင့်ကြည့်မနေဘဲနဲ့ခွေးယူပြန်ယောဂါကာကွယ်ဆေးကိုချက်ချင်းထိုးသင့်တဲ့အကြောင်းနဲ့ယောဂါဖြစ်ပြီးမှဆိုရင်တော့ကုသအောင်ဒီကုသပြောက်ကင်းဖို့အတွက်ဆေးမရှိဘဲနဲ့တရားရာခိုင်နှုန်းထေချာရမှာဖြစ်ပါတယ်။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.มิ้งครับสนุรุမြန်မာနိုင်ငံမှာဒီခွေးဥပြန်ယောဂါဖြစ်ပြီးတော့ထိဆုံးမှုတွေကျွမ်းဝါလေရှိပါတယ်ဆရာအခုလည်းဒီရန်ကုန်တိုင်းမှာခွေးဥပြန်ယောဂါကာကွယ်နိုင်ဖို့အတွက်ပေါ့เนาะခွေးလေခွေးလွင့်တုတ်တင်းရေလုပ်နေတာကိုကြားရတဲ့အတွက်မြန်မာနိုင်ငံမှာဆရာရေဒီခွေးဥပြန်ယောဂါနဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့အနေအထားအခုလောလောဆယ်ဘယ်လိုရှိလဲဆရာ
ကျွန်တော်ငယ်ငယ်တုန်းကလည်းခွေးဥပြန်ယောဂါတွေကျွမ်းခဲ့ဘူးတယ်အခုလေကျွန်တော်တို့ရှိနေတော့မယ်ရန်ကုန်မြို့မှာလည်းတနေ့စနေလမ်းတွေထဲမှာခွေးတွေကပူပူများလာတယ်ကားကျက်တယ်လို့ပြောရသလိုပဲခွေးတွေကလမ်းထဲမှာခွေးကျက်တယ်ပေါ့ဗျာတချို့ကားတွေအောက်မှာခွေးတွေကနေတယ်နေရင်းနဲ့လူတွေကိုကြိုက်တာရောမကြာခဏတွေ့တွေ့လာတယ်အခုမနေ့တနေ့ကပဲကျွန်တော်တို့လမ်းထဲမှာသားမွေးတဲ့ခွေးရနေပြီးတော့လိုက်ကြိုက်တယ်အဲတွေးမှုထားတဲ့လူကတော့စာရန်နဲ့ခွေးကြိုက်တာတတိပဲရေးထားတယ်ဒါပေမဲ့ဒီခွေးကြိုက်တာ3000လောက်ရှိသွားပြီအဲ့တော့ကျွန်တော်တို့အချိန်မျိုးကြိုက်နိုင်တယ်ကြိုက်လိုက်တဲ့အတွက်ကြောင့်ခွေးဥပြန်ယောဂါဖြစ်တာလည်းရှိနိုင်တယ်ပေါ့ဟိုတလုံးကရန်ကုန်မှာခွေးတွေကိုလိုက်ပြီးတော့စစ်တဲ့ခါကျတော့ခွေးဥပြံပိုးရှိတဲ့အင်အားကခွေးအစီအတွက်မှာ50ရာခိုင်နှုန်းကျော်နေတယ်ပေါ့နော်ဆိုတာကခွေးတစ်ကောင်မှတစ်ကောင်ကခွေးဥပြံပိုးရှိနိုင်တယ်ဆိုတဲ့သဘောမျိုးရှိတာပေါ့
ဟုတ်ကဲ့ဆရာဒီခွေးဥပြံယောဂါကဘယ်လိုမျိုးအရေးပါလဲဆရာကြီ
းသူကခွေးရဲ့ပါးစပ်ထဲမှာပေါ့သရေထဲမှာခွေးဥပြံဗိုင်းရပ်စ်ပိုးပေါ့သူက rabies ဒီဆာဗိုင်းရပ်စ်ကိုခေါ်တာပေါ့အဲ့ဒီဗိုင်းရပ်စ်ကခွေးမှာလည်းမကောက်ကြောင်နေမှာလည်းရှိနိုင်တယ်လင်းတို့တွေမှာလည်းရှိနိုင်တယ်မြောက်တွေကျွဲနွားတွေမြေကွေးတိုးစိတ်ပေါ့လေအဲအဲ့ဒီခွေးတွေအကောင်တွေရဲ့ပါးစပ်ထဲတွေမှာလည်းရှိနိုင်တယ်အဲ့တော့ကြောင်တွေမှာမွေးထားတယ်ဒီကြောင်တွေကိုကာကွယ်ဆေးထိုးအောင်မသိဘူးပေါ့နော်လမ်းပေါ်ကခွေးကြတော့တော်တော်များများမထိုးရဘူးအိမ်မွေးတဲ့ခွေးတွေကြတော့လေဘာလေးပတ်ပေးထားပြီးနံမလေးပေးပြီးတော့ကာကွယ်ဆေးထိုးရတော့အများစုကတော့ထိုးကြတယ်ဒါပေမဲ့ဒီကာကွယ်ဆေးထိုးထားရင်ဒီခွေးမှာတော့ခွေးပြန်ဗိုင်းရပ်စ်ပိုးမရှိဘူးပေါ့နော်ဒါကိုကိုက်ခံပြီဆိုရင်အိမ်ကမွေးထားတဲ့ခွေးကကာကွယ်ဆေးထိုးထားလာလားနံပါတ်1ကအရေးကြီးတယ်အခုကလည်းခွေးတော်တော်များများတော့သူ့ရဲ့ပါးစပ်ထဲမှာခွေးယူပြန်ပိုးရှိခဲ့ပြီဆိုရှင်တော့အဲ့ကြိုက်ခံတဲ့လူကခွေးပြန်ယောဂါရမှာပဲခွေးပြန်ယောဂါရပြီဆိုရင်ကဘာပေါ်မှာကအခုတည်းကခုနိုင်တဲ့ဆေးမရှိသေးဘူးအဲ့တော့အများစုကတရားရာကနုံးဖြစ်သေးမှာပဲပေါ့လေအဲ့ဒါကြောင့်ခွေးကြိုက်ပြီးရင်သူကကာဝယ်သိထုတ်လို့ရတယ်မို့ရှိတယ်ကြိုက်ပြီးပြီးချင်းတော့ထုတ်ဖို့လိုတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ကြိုက်ပြီးတဲ့အချိန်မှာဒီခွေးယူကြိုက်မကြိုက်ကိုသိဖို့တော့ဆရာကြီးဘယ်လိုခွဲနိုင်မလဲ
အဲ့ဒါကတော့ခွေးရတော့ခက်တယ်အထူးသဖြင့်တော့လမ်းပေါ်ခွေးတွေပေါ့နော်အဲ့ခွေးယူပြီဆိုတာကိုဘလိုနည်းနဲ့သိနိုင်လဲဆိုလို့ရှင်အရင်ဆုံးသူကခွေးရဲ့ဟောင်းတံပြောင်းတာပေါ့လေသူအရင်ကပုံမှန်ဟောင်းနေကြအတံမဟုတ်ပေါ့နဲ့ဟောင်းတံပြောင်းသွားမယ်နောက်တစ်ခုကအစာမစားဘူးရေမလောက်တော့ဘူးဒီကောင်ကတစ်ကောင်တည်းပဲနေတယ်သူကြိုက်ခံထားတဲ့နေရာကိုပကြခဏဝါးထားရှိတတ်တယ်အဲ့ခွေးကဖျားတန်ရင်တက်မယ်ပေါ့လေတခါချက်တော့ခွေးယူတဲ့အမျိုးအစားနှစ်မျိုးရှိတယ်လို့ကျွန်တော်ဖတ်ကြည့်ရပေါ့တစ်မျိုးကတော့ခွေးယူပြီမယ်အဲ့ခွေးကမှိန်ပြီးတော့လဲလျောင်းနေတယ်ချိန်တိုင်းလဲနေတယ်နောက်တစ်မျိုးကြတော့လှုပ်လှရှားရှားနဲ့မန်ဖီးတယ်။တွေ့သမျှလူလှုပ်ရှားတာမှန်သမျှလိုက်ကြိုက်တာပဲ။သူဆောင်ကြိမ်ထဲမှာထားထားလို့ရှင်အစံစကားတွေကိုကြိုက်ပြစ်မယ်။ဝါယာစားတွေကိုကြိုက်ပြစ်မယ်။ပြီးတော့စားစရာမဟုတ်တာတွေအောင်ကြိုက်တာ။သူတို့မျက်လုံးကိုကြည့်လိုက်လို့ရှင်မျက်လုံးကအရင်တောက်ပြီးတော့တငယ်ငယ်ကပူကျဲတယ်ပေါ့။သူတို့ကခောက်ဝေးမသွားဘူးအနီးနားတစ်ဝိုက်မှာပဲလှဲ့နေခွေးခွေးရင်သိတယ်။ဒ ဒီခွေးယူနေပြီဆိုအဲ့ခွေးကိုဝိုင်းပြီးတော့လိုက်တယ်ခွေးကရှောင်ပြေးတယ်သူတို့ပြန်ကြိုက်ခဲတယ်ဗောညနောက်တစ်ချိန်လုံးဒီခွေးကကြီးစံနေထွက်နေတယ်ပြီးမျက်နှာအနေထားမှုံယိုနေလမ်းလျှောက်လို့ရှိရင်ခရီးခရိုင်နဲ့လဲလဲကြကြသွားတယ်ပြီးအစာစားရင်ပြီးနိုင်တယ်နောက်အောက်မယိုးကြီးကတွေးကြတယ်အစာမစားနိုင်ဘူးအဲ့တော့ဒီခွေးကိုရေနဲ့ပတ်လိုက်ရင်အရင်ကြောက်တာရေမစားနိုင်ဘူးတေးရီတများများနဲ့ကြာတော့ရေနဲ့ပတ်လိုက်ရင်အကြောက်ကန်ခါတဲ့တို့တွေထွက်ပြေးတယ်လို့ရှင်တက်တက်တယ်ဆိုပါဇက်မှာအမြုပ်တွေထွက်နေတယ်ဗောတဖြည်းဖြည်းနဲ့ဆိုလေဖြတ်သလိုဖြစ်လာပြီးတော့ဘိုင်းဘိုင်းဘိုင်းဘိုင်းလဲကြပြီးတော့ဆုံးတော့ပြေးရတာပဲ
ဟုတ်ကဲ့ဆရာဒီအခုလိုလက္ခဏာတွေပေါ်လာတဲ့အပေါ်မှာသတိပြုမိရင်တော့တပိုင်းပါဆရာနော်တကယ်လို့သတိမပြုမိရင်တော့ဒီဘလို့ခွေးပဲကတ်ကတ်ပေါ့နော်တကယ်လို့ခွေးကယူနေတာဆိုလို့ရှင်တော့ तू ကခုရနေတိစေးမရှိလူကသေးစေနိုင်တာဖြစ်တဲ့အတွက်ဘလူခွေးကြိုက်ဒံရမျိုးဆိုလို့ရှိရင်တော့မဖြစ်မနေပါတော့ခွေးယူကာကွယ်စေခုနပြောသလိုပေါ့နော်ကြိုထိုးရခြင်းအဖြစ်အသက်နေကိုကာကွယ်နိုင်မယ်ဆရာ
ဟုတ်ပါတယ်အဲဒီတော့ခွေးယူတာခုနလက္ခဏာတွေရှိတာပေါ့တချို့ခွေးတွေကြတော့အလိုမဟုတ်ဘူးအသားပေါက်နေတဲ့ခွေးဆိုတော့မန်ဖြစ်ရဲ့ပေါ့သူလည်းခွေးယူပြန်လို့လက္ခဏာမဟုတ်ပေမဲ့လည်းသူကလေးတွေကိုဆိုးရုံအောင်ပြောလူတွေလိုက်ဆွဲတာပေါ့ဒါပေမဲ့ဒီခွေးတွေတော်တော်များများလမ်းပေါ်မှာနေတယ်ကာကွယ်စေထိုးတာလည်းမဟုတ်တဲ့တော့အချိန်မီးသူတွေမှာခွေးယူပြန်ဖို့ရှိနိုင်တယ်လို့လူစပြီးတော့ကိုက်ခံပြီဆိုရင်ကိုက်ခံတဲ့နေရာကိုအရင်ဆေးပါဒီတန်တန်နဲ့ဆေးအောင်တော့အတင်ချအယိုဒီနဲ့မင်းများဆေးရမယ်ဆေးပြီးတော့မှဒီအနာတွေကပြည့်ပြည့်သွားရုံရှင်တောင်းတောင်းတော့ကျွန်တော်ဆောင်းနေမှာချုပ်ဖို့တော့ပြောသွားတယ်တိတ်အရင်တန်ရနဲ့ရင်တော့လည်းကျွန်တော်ချုပ်ရတာမျိုးရှိတာပေါ့လေနော်ပြီးတော့အဲ့အနာတန်ရပုံကိုလည်းကျွန်တော်တို့က RIG လို့ခေါ်တာပေါ့ခွေးယူပြန်ပူတံမြန်နဲ့ပရိုတင်းတစ်မျိုးကိုကျွန်တော်ဒီအနာပေါ်မှာထိုးရတာပြီးတော့မှကျွန်တော်ခွေးယူကာကွယ်ဆေးကိုသူရှစ်ပတ်နဲ့သူထိုးတာပေါ့သူဆဆာရင်ထိုးတဲ့ဒီကိုက်ခံတဲ့နေမှာတစ်လုံးပေါ့၃ရက်မှနောက်တစ်လုံးထပ်ထိုးတယ်နောက်9ရက်မှထိုးတယ်နောက်14ရက်မှထိုးတယ်28ရက်မှထိုးတယ်အဲ့ဒါကတက်လာအတွင်းမှ9လုံးထိုးတာပေါ့အခုတော့နောက်ပိုင်းတော့ဒီဗီရှိုအဘကြမ်းမယ်ဖွယ်နေပြီးတော့ပြောထားတာကပထမတစ်ရက်မှ2လုံးကိုပခုံးပင်ညာနှစ်ဖက်ကိုထိုးလိုက်ရရှင်တော့4လုံးထိုးလို့ရတယ်ဆိုတော့ကိုသတ်မှတ်တာပါတချို့အစိုးရဌာနပေါ့နော်ကျွန်တော်ရန်ကုန်မှာဆိုလို့ရှိရင်တော့ခရိုင်လိုက်ပေါ့နောက်ပိုင်းခရိုင်မှာဌာနတစ်ခုပေါ့မြို့နယ်တစ်ခုသတ်မှတ်ပြီးအဲ့မှာခွေးယူကာဝဲစီအခမဲ့ထိုးပေးတယ်အဲရှေးပိုင်းခရိုင်ဆိုအဲ့လိုပေါ့နော်ခရိုင်လိုက်တော့ကျွန်တော်အလကားထိုးပေးတယ်အပြင်မှာဝင်သွားတလုံးကိုတပေါင်းဒါ၄လုံး၅လုံးထိုးမယ်ဆို၄000 5000ကျမှာပေါ့နော်အဲ့တော့အကောင်းဆုံးကတော့ဒီခွေးကယူလာမယူလာကျွန်တော်မသိဘူးအဲ့တော့ခွေးဒဏ်ရာရပြီဆိုလို့ရှိရင်ကျွန်တော်ဒီဒဏ်ရာကိုမရင်အောင်ပြိစီဝါစီတွေလည်းတိုက်ရတယ်ပြီးတော့မေးခိုင်ပူလည်းကျွန်တော်ထိုးရတယ်နောက်ခွေးယူပြန်ကာဝဲစီကိုထိုးရတယ်ထိုးတဲ့အခါမှာဒီခွေးယူပြန်ကာကွယ်သေးဟာခုနအေးထက်နဲ့တူလောင်ရတာကို2ဒီဂရီစင်တီဂရိတ်ကနေ8ဒီဂရီစင်တီဂရိတ်ချားထဲမှာကျွန်တော်တူလောင်တဲ့အတွက်ကြောင့်တကယ်လို့အဲ့ဒီအခြေအနေလွတ်သွားလို့ရှိရင်ဒီကာကွယ်သေးဟာဟာနိသိမရှိတော့ဘူးအဲ့တို့ကြောင့်ကျွန်တော်ကခွေးယူပြန်ကာကွယ်ဆေးကိုစိုင်နေရသွားဝင်ရေခဲတဲ့တခါထည့်ပြလိုက်တယ်လေအဲ့တော့ကျွန်တော်ရက်ရောက်ချင်းကျွန်တော်ထိုးပါပထမဆုံးနေတွေကပြီးတော့လည်းအဲ့လိုရက်ပတ်ပြီးအောင်ထိုးမှသာလဲစိတ်ချရတယ်ခုနပြောတဲ့ခွေးယူပြန်လက္ခဏာတွေခွေးမှာပေါ်ပဲလူမှာပေါ်လာရင်တော့အချင်းအရန်နောက်ကျသွားပြီသူအသက်သေဖို့ကတရားရအောင်ပြီးသေချာသွားတော့ဖြစ်သွားမယ
်ဟုတ်ကဲ့ဆရာခွေးရနတိဆေးမရှိဖြစ်တဲ့ခွေးယူပြန်ယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်က
လူမှာဖြစ်တဲ့လက္ခဏာပေါ့ချက်ချင်းကြိုက်ကြိုက်ပြီးပြီးချင်းလဲဒီခွေးယူပြန်ယောဂါပွင့်ညမဝင်မှာအဲ့တော့သူ့ရဲ့ယောဂါပြိုးရက်က9ရက်ကနေရပောင်း90လို့ဆိုထားတဲ့အကြောင်း3-5ကြုံမှာလဲယောဂါလက္ခဏာပေါ်နိုင်တယ်တချို့ဆိုတစ်နှစ်ကြုံမှာပေါ်တာအောင်ရှိတယ်အဲ့တော့ကြိုက်တဲ့နေရာမှာနာမယ်ထုံမယ်နောက်ကဖျားရင်ဖျားမယ်အဲ့ဒီနောက်ပိုင်းမှာအာယုံရောလက္ခဏာတွေပေါ်လာတာအဲ့လိုမပြောတော့ဘူးဆိုရင်ပူပန်နေစိတ်ရှုပ်ထဲစိတ်တွေကြောင်ရှောက်ချားနေဖြစ်တဲ့သရေတွေတများများနဲ့သရေကြမယ်အစာမျိုးရခက်မယ်ရေတောက်လို့မရဘူးဒါရေမြင်ကြောက်ပြီးတော့ခါတယ်ဝေယူပြန်လို့တက်တာပေါ့နော်နောက်ဆုံးလေဖြတ်ပြီးသေရတာပါပဲနော်အဲ့တော့ခွေးယူပြန်ယောဂါအင်မတန်ကြောက်စရာကောင်းပါတယ်ဒါကြောင့်ကျွန်တော်ကာကွယ်သေးဘူးတော့ဘာပဲဖြစ်ဖြစ်ခွေးဟာယူတယ်မယူတယ်မဆုံးဖြတ်ခင်ကာလမှာကြိုက်ခံပြီးဆိုရင်တော့ထူရအကောင်းဆုံးဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့အစီအစဉ်ကိုအခုလိုကြာသာပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာတစ်ချိန်နှာစင်နိုင်ပါရဲ့ရှင်အခုစနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်ဒီမတီမာဒီလိုမကြာခဏကြာနေရတယ်ခိုးဆိုလူရဲ့မှုတွေချစ်ခင်သူတွေအကြအခက်မတင်လို့ခက်ရန်ဖြစ်ပွားရုံမကအကျဉ်းဖက်တက်ဖြတ်တဲ့အထိဒေါသပောက်ကွဲရတဲ့အဖြစ်တွေဟာစင်ရဲမွဲတီမှုနဲ့စဝင့်နေရေးကြက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာတွေကြောင့်လားစတဲ့ဇရိတပြက်ပြားမှုတွေရဲ့အကြောင်းရင်းစစ်မြစ်တွေကိုကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-239-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင်
VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ကြရပါတော့မယ်။မြမလက်နက်ကင်ပြိပက္ခမှာကလေးစစ်သားတွေပါဝင်တဲ့အခမ်းကဏ္ဍကိုဦးအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်။
မအစိုးရတပ်ကအပြည်ပြည်ဆိုင်ရာစစ်ပညာရေးရာတွေတင်ကြားရေးနဲ့လက်ကျင်ရေးအတွက်2008ကပြဋ္ဌာန်းထားတဲ့ကလေးစစ်သားတပ်မြင့်ရေးဥပဒေ Child Soldier Prevention Act ကိုမြန်မာပြည်မှာအသုံးမပြုတော့ဘူးလို့ September 28ရက်နေ့ကအမေရိကန်သမ္မတဥဘာမကကြေညာပါတယ်။ဒါဟာမြန်မာပြည်မှာကလေးစစ်သားကိုအမေရိကန်အစိုးရကလစ်လျူရှုတာဖြစ်တယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။အော်တိုဘာကွန်ရဲ့နေကဒဏ်ခတ်မှုရုပ်သိမ်းတဲ့အခါမှာမူရစ်ဆေးဝါးမပါတယ်လို့စစ်တပ်ကချွင်းချက်ပေးတယ်လို့မြင်ကြပါတယ်။အသက်16နှစ်မပြည့်တဲ့ကလေးတွေကိုတပ်သားအဖြစ်လက်ခံထားတဲ့လောက်ရက်ကိုတိတိယောက်ယောက်အရေးယူဖို့12ဦးကော်မတီကိုသမ္မတဦးထင်ကျော်ကလွန်ခဲ့တဲ့မေလ17ရက်နေ့ကဖွဲ့စည်းပါတယ်။ဒါပေမဲ့ဒီကော်မတီမဖွဲ့မီကတည်းကကလေးစစ်သားကိစ္စမှာနာမည်ကောင်းရရှိဖို့စစ်တပ်ကကြိုးပမ်းလာပုံရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာကလေးစစ်သား900ကျော်ထွက်ခွင့်ပြုပြီးကလေးစစ်သားစုဆောင်မှုနဲ့အေးအေးယူခံရတဲ့စစ်မှုထမ်းတွေရှိတာကိုမတ်လမှာမြဝတီသတင်းဌာနကကြေညာပါတယ်။ငါးနှစ်အတွင်းကလေး800ကျော်တပ်ကထွက်ခွင့်ပေးပါတယ်
။လန်နက်ကင်တပ်ဖွဲ့အသီးသီးကလေးစစ်သားစုဆောင်မှုကိုလန်ဒန်အခြေစိုက် Child Soldiers International အဖွဲ့က A Law Unto Themselves ဆိုတဲ့အစီရင်ခံစာမကြာမီကထုတ်ပြန်ထားပါတယ်။လနဲ့ကံပြိပခါမှာပါဝင်တဲ့တပ်ဖွဲ့90လောက်ဟာကလေးစစ်သားကိုအသုံးပြုကြတယ်လို့ဆိုပါတယ်။အာဖရိကနဲ့အရှေ့လယ်ပိုင်းဒေသကလနဲ့ကံအုပ်စုတွေဟာကလေးစစ်သားအသုံးများပြီးအာရှမှာမြန်မာနဲ့ဖိလစ်ပိုင်ဟာကလေးစစ်သားအများဆုံးသုံးတယ်လို့သိရပါတယ်။ KIA ကချင်လူမျိုးရေးတပ်ဖွဲ့ကညင်းဆိုပေမဲ့ KIA ကြီးဆိုးတဲ့အရက်မှာတအိမ်တယောက်လုံးနဲ့စစ်သားစုဆောင်တာမို့ကလေးတွေစစ်ထဲရောက်ကုန်တယ်လို့ဆိုပါတယ်။ KNLA ကရင်လူမျိုးရေးတပ်ဖွဲ့နဲ့ဝါတပ်ဖွဲ့ဟာလေကလေးစစ်သားတွေကိုအသုံးပြုကြကြောင်းသိရပါတယ
်။လွန်ခဲ့တဲ့နှစ်ကကုလသမဂ္ဂကလေးများရန်ပုံငွေ UNICEF အဖွဲ့ဟာပန်းဆန်းကိုတွားရောက်ပြီးဝါပြည်နယ်သွေးစင်းညီရွေးအဖွဲ့ကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပါတယ်။အစိုးရတပ်အပါအဝင်ကလေးစစ်သား၃နဲ့တပ်ဖွဲ့၈ဖွဲ့ထဲမှာဝါပါရာကိုလည်းဝါကလက်ခံပါတယ်။ကလေးတွေကိုတာဝန်ယူမဲ့သူမရှိလို့တတ်သေးသွင်းရလားလို့ဝါဘက်ကဆိုပါတယ်။ကူညီတဲ့အနေနဲ့တက်ကဆောင်းလျှောက်တိုင်းကလေးစစ်သားဖြစ်လာရတာလို့ဆိုပါတယ်စစ်တိုက်တဲ့အဖွဲ့တွေမှာကလေးစစ်သားအနည်းနဲ့အများရှိတတ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာပုံကန်ထကြွတဲ့တပုံအဖွဲ့၃ဘွဲ့မှာကလေးစစ်သား1000ကျော်ရှိနိုင်ပြီးတိရိလင်ကပြည်တွင်းစစ်မှာကလေးစစ်သား6000အထိရှိခဲ့ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်မှာလည်းကလေးစစ်သားသိန်းနဲ့ချီပြီးပါဝင်ခဲ့ကြပါတယ်
ဘဝရှင်တန်ဖို့အတွက်ကလေးဘဝမှာတတ်သေးရောက်သွားပြီးစစ်သားဖြစ်လာသူတွေရှိပါတယ်။မိဘမဲ့ကလေးကိုမွေးမြူပြီးစစ်သားလုပ်ခိုင်းတာဖြစ်ပါတယ်။စစ်သားမွေးမြူရေးစခန်းကိုရဲညွန့်လို့အမည်ပေးထားတာမို့လူငယ်အသင်းလိုလိုထင်ယောင်ထင်မှားဖြစ်နိုင်ပါတယ်။9နှစ်သားက15နှစ်သားအထိရဲညွန့်ကြောင်းမှမွေးပြီး16နှစ်သားအရွယ်မှာစစ်သားအဖြစ်စုဆောင်းခံရပါတယ်။မားဆာလာခစ်မှာရဲညွန့်ကြောင်းခစ်စားပါတယ်။ဝါတပ်ဖွဲ့မှာလည်းရဲညွန့်ပုံစံအတိုင်းစစ်သားမွေးမြူရေးလှုပ်ထားတာဖြစ်ပုံရပါတယ်ကလေးစစ်သားဟာလုံးဝအမိတ်နာခံတဲ့အတွက်လူကြီးစစ်သားထက်ပိုပြီးခိုင်းကောင်းတယ်လို့သတ်မှတ်ကြပါတယ်ကလေးကိုနှီးမျိုးစုံနဲ့စီယုံသိမ်သွင်းပြီးစစ်တိုက်ခိုင်းသူဟာလူကြီးဖြစ်တဲ့အတွက်ကလေးစစ်သားပပျောက်ရေးဟာလူကြီးရဲ့တာဝန်ဖြစ်တယ်လို့ဆိုပါတယ
်ကလေးကိုတတ်သေးသွင်းပြီးစစ်တိုက်ခိုင်းတာဟာပြည်တွင်းပြည်ပဥပဒေကိုချိုးဖောက်တာဖြစ်လို့ရာဇဝတ်မှုကျူးလွန်တာနဲ့အတူတူပါပဲမြမကာကွယ်ရေးအဥပဒေကုလသမဂ္ဂကလေးအခွင့်အရေးဥပဒေအရအသက်16နှစ်မပြည့်ရင်စစ်မှုထမ်းခွင့်မရပါဘူး1959ပြည်သူ့စစ်အဥပဒေနဲ့2010ပြည်သူ့စစ်မှုထမ်းဥပဒေမှာလည်းအသက်16နှစ်ပြည့်သူကစစ်မှုထမ်းဖို့စင့်ခေါ်ခွင့်ရှိတယ်လို့ဆိုပါတယ်အစိုးရတပ်ထဲမှာကလေးစစ်သားရှိနေတာဟာမှားယွင်းစုဆောင်းမှုကြောင့်ဖြစ်တယ်လို့ရန်ကုန်တိုင်းဝန်ကြီးဘုံမူကြီးတင်အောင်ထွန်းအောက်တိုဘာလ3ရက်နေ့မှာစင်ကြေပေးသွားပါတယ်လုံးရတဲ့အဂုလာတီစစ်ဘူ80ကျော်နဲ့စစ်သား400ကျော်ကိုကလေးစစ်သားစုဆောင်းမှုနဲ့စစ်တပ်ကအရေးယူခဲ့တယ်လို့ဆိုပါတယ်မြန်မာပြည်မှာကြောင်းမနေနိုင်တဲ့ကလေးလူငယ်တွေတန်းချီပြရှိနေတာမို့ရရအလုပ်ဝင်လုပ်ကြတဲ့ကလေးတွေအများကြီးရှိပါတယ်
လက်နက်ကင်ပြည်ပကဖြစ်ပွားရာဒေသမှာလက်နက်ကင်အဖွဲ့အစည်းတွေဟာအများအားစစ်သားစုဆောင်းနေရပါတယ်စစ်တိုက်ခြင်းနဲ့လူငယ်ဥယျာဉ်နေပါလာလီလီကလေးစစ်သားကိုအသုံးများလီလီဖြစ်ပုံရပါတယ်။ဒါကြောင့်ညဉ့်ဉန်းရေးရမှာပဲကလေးစစ်သားဥယျာဉ်နေပါလာပွဲရှိပါတယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုခုလိုကြတာပြည်နေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးတနင်္ဂနွေနေ့မနက်ပိုင်းမှာလည်းနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ PNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မှာအစိုးရတပ်မတော်ကနေစစ်အင်အားတွေတုံ့ပြန်နေတဲ့အခြေအနေတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေအောင်မယ်လို့ KIA ဘက်ကပြောဆိုပါတယ်။ရခိုင်ပြည်နယ်မောင်းနှုံးနဲ့ရသေးတောင်မြို့နယ်တွေကထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရက်ကနေစွန့်ခွာနေကြရတယ်ဆိုတာနဲ့ကချင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ချီပွေ KBC စစ်ဆောင်စခန်းမှာဇဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတဲ့အခြေအနေတွေအကြောင်းတွေကိုကြားကြရမှာပါရှင့်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်မှာအစိုးရတပ်မတော်တပ်ဖွဲ့တွေကနေစစ်အင်အားတွေတိုးမြင့်နေစေအနေထားတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်မဲ့အခြေအနေမှာရှိအောင်မယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIA ဘက်ကပြောဆိုပါတယ်လက်ရှိတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ် KIA အမာခံတပ်စခန်းတွေရှိတဲ့ Nkrambum တောင်နဲ့ Laiphongbum တောင်မှာစစ်ကူတွေအမြောက်အများထပ်ရောက်နေတယ်လို့ KIA သတင်းနဲ့ပြန်ကြားရေးဌာနတာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်အဲ့ဒီစခန်းတွေကိုတပ်မတော်ကလက်နက်ကြီးတွေနဲ့အကြိမ်ကြိမ်ပစ်ခတ်နေခဲ့ပြီးလေကြောင်းတိုက်ခိုက်မှုတွေနဲ့အတူအင်အားတွေတိုးပြီးဆစ်ဆင်နေတဲ့အတွက်နေစဉ်တင်းမာမှုတွေရှိနေသလိုနှစ်ဖက်အထိနာတာရှိတယ်လို့ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်အခုလိုတပ်မတော်ဘက်ကပြင်းပြင်းထန်ထန်ထိုးဆစ်ဆင်တိုက်ခိုက်နေတဲ့လောက်ရဟာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ပေါ်ထွန်းရေးကိုဖျက်ဆီးနေခြင်းနဲ့ပြည်တွင်းစစ်မီးကိုပုံမှန်ကြီးထွားပြန့်နှံ့လာအောင်လှုပ်ဆောင်နေတာဖြစ်တယ်လို့ KNO ဘူဟိုကော်မတီကအောက်တိုဘာလ10ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်ရခိုင်ပြည်နယ်မောင်းတော်နဲ့ရတိတောင်မြို့နယ်တွေကနေချားဆောင်တပ်စခန်းကိုအကြမ်းဖက်တမားတွေတိုက်ခိုက်ခံရပြီးတဲ့နောက်ထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရရင်ကနေစွန့်ခွာနေကြရပါတယ်နေရစွန့်ခွာလာသူအများစုမှာမြို့တမီကလေးနဲ့တက်ကြီးရွယ်အိုတွေအများစုဖြစ်ပြီးမောင်းတော်ကြောက်တော်နဲ့စစ်တွေမြို့နယ်ကိုနေ့စဉ်ရက်ဆက်ဆွထလို့ခိုလုံဖို့ရောက်ရှိလာသူတွေဟာကျေးရွာပေါင်း50ကျော်ကလူပေါင်း3000ခန့်ရှိနေပြီဖြစ်တယ်လို့တုတ်ခတ်တယ်ကိုကူညီပေးနေတဲ့လူတွေကပြောပါတယ်။လုံချုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းမှုတွေလုပ်နေပေမဲ့တိုက်ခိုက်ခံရတဲ့နေချားဆောင်တပ်စခန်းတွေကပါရွားတဲ့လက်နက်အများစုမှာအကြမ်းဖက်တမားတွေရဲ့လက်ထဲမှာရှိနေတဲ့အတွက်ရခိုင်တိုင်းရင်းသားတွေအတွက်လုံချုံရေးစိုးရိမ်နေရတယ်လို့မောင်တော်မျိုးကမြို့မီမြို့ဖတူကပြောပါတယ်။မောင်တော်နဲ့ပူရီတောင်မြို့နယ်တွေကိုမြမအစိုးရကစစ်စင်ရင်းနေမြေအဖြစ်သတ်မှတ်ပြီးနေမြေရှင်းလင်းမှုတွေလုပ်နေတဲ့အတွက်ပြစ်ခတ်မှုတွေနေ့တိုင်းရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။
မြမတပ်မတော်အနေနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်နေမှုကိုချက်ချင်းရပ်တန့်ဖို့ချင်းပြည်နယ်ရဲ့မြို့ကြီးမြို့ဖြစ်တဲ့ဟာခါထန်တလန်မြို့တွေမှာထောင်နဲ့ချီတဲ့ချင်းပြည်သူတွေကနေအောက်တိုဘာလ18ရက်နေ့ကလမ်းမပေါ်ထွက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ထောင်နဲ့ချီတဲ့ချင်းပြည်သူတွေဟာကချင်ထိုးစစ်တိုက်ပွဲများချက်ချင်းရပ်ရှမ်းထိုးစစ်တိုက်ပွဲများချက်ချင်းရပ်တိုင်းရင်းသားများသည်မြမတပ်မတော်ဤရန်သူမဟုတ်စတဲ့စာတမ်းပါပိုစတာတွေကိုကန်ဆောင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်
တနင်္ဂနွေပြည်ခရက်စည်စာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်နဲ့ရှမ်းလက်နက်ကင်တပ်ဖွဲ့ထိန်းချုပ်နယ်မြေတွင်အစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ရတဲ့အကြောင်းရင်းတွေကိုစုံစမ်းစစ်ဆေးဖို့တပ်မတော်နဲ့အတူပူးတွဲစစ်ဆေးရေးကော်မတီတရဖွဲ့စည်းဖို့သဘောတူညီလိုက်ပါတယ်။စုံစမ်းစစ်ဆေးရေးကော်မတီကိုဖွဲ့ဖို့အောက်တိုဘာဒုတိယအပတ်အတွင်းကပဲခူးတိုင်းဒေသကြီးတောင်ငူမြို့နယ်မှာသဘောတူညီခဲ့ကြတာပါ။ Shambi down by Munkung, Mune, Dong Lao Jio, also a dreamer, she did Shambi Dumdo Sakan. A gin serita pubin yes a kango, Dumdo Gani, Tosis in Dakai Kelo, Didakan, the town can see Beshaun Kayaraba. Eddie Jango Sonsan, Sisi Po, Shambi Dumdo, Azi, SSSS Gale, so Zilangnet, so Shauhan go down and beat her, Lu Shambi Dumdo, Dambin Kanzo Kunsai Gabiobare. Sonsan Sisi Po, to a cook October, Daddy about a dream satin domelu let the abare.
ကချင်ပြည်နယ်ချီဖွေမြို့ရှိဒေသခံတိုင်းရင်းသားများဖြစ်ကြတဲ့လောင်ဝေါ်လက်ချိတ်ငေါ်ချမ်းတိုင်းရင်းသားတွေကနေ၂၁ရာစုပင်လုံးညီလာခံပထမအကြော်မှာလီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီကလီစုကိုပိုင်အုပ်ချုပ်ခွင့်ရတောင်းဆိုမှုနဲ့ပတ်သက်ပြီးပြန်လည်ပေးဖြတ်ပေးဖို့လမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကနေပူတာအူမချမ
ုံလားအပ်တဲ့လူမျိုးရေးပဋိပက္ခတွေဖြစ်ပေါ်စေနိုင်တဲ့အတွက်အခုလိုပယ်ဖြတ်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့လက်ချိတ်စာပေနဲ့ယဉ်ကျေးမှုကော်မတီဝင်ဒေါ်ဂျီခေါမျော်ကပြောပါတယ်ပူတာအိုမချမ်းပေါ်ခုံလန့်ဖူးဆော့လော်နဲ့ချီဖွေမျိုးနယ်၅မြို့နယ်မှာလီစုတိုင်းရင်းသားတွေဟာတခြားတိုင်းရင်းသားတွေထက်လူဦးရေပိုများပြီးလီစုလူမျိုးများတဆက်တည်းနေထိုင်ရာနေရာဒေသဖြစ်တဲ့အတွက်ဥပဒေပေါင်းအတွင်းကသာတောင်းဆိုခြင်းဖြစ်တယ်လို့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်မြောက်ပိုင်းရှိချီပွေ KBC စစ်ဆောင်စခန်းမှာစစ်ဆောင်တွေအနေနဲ့စာဝတ်နေရေးအခက်အခဲတွေပြင်ပညာရေးကျန်းမာရေးအကူအညီတွေလိုအပ်နေစေလို့စစ်ဘေးရှောင်တွေကပြောပါတယ်။ကမ္ဘာစာနယ်ဇင်းကအဖွဲ့ WFP ကနေစာနယ်ဇင်းကရှင်းချခဲ့တဲ့အခြေအနေတွေကြောင့်အခုလိုအခက်အခဲတွေနဲ့တွေ့ကြုံနေကြရတာလို့လည်းဆိုပါတယ်။အမည်ရဲ့စူးစီးချက်ကိုတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်။
လက်ရှိချီပွေ KBC စစ်ဆောင်စခန်းမှာကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးချီပွေ KBC စစ်ဆောင်စခန်းကဒုက္ခတွေတော်လွမ်းနောကနေအခုလိုပြောပါတယ
်စစ်ဆောင်အခက်မှာတော့ဆိုင်သူတွေနောက်ပြမဟိန်ဖူးသူတွေပတ်ပြသူတွေနောက်ပြအကြောင်းသားတွေကစာအုပ်ပါရာပေါ့အဲ့ဒါမျိုးလူတွေကျမကြီးမကောင်းတဲ့လူတွေဆေးကူတာအဲ့ဒါဆေးလူတွေအခုလည်းဆေးမရှိတော့ဘူးအဲ့လိုဖြစ်တယ်
ချီပွေမြို့ဟာလာမဆက်တရေးအလွန်ခက်ခဲတဲ့နေရာဖြစ်ပြီးကုညီပေးရေးဖွဲ့တွေသတင်းမီဒီယာတွေအရောက်ပေါက်နေတယ်လို့အကူအညီတွေရောက်ရှိလာတဲ့အချိန်တွေဟာဆိုရင်လည်းအရန်နောက်ကျလေးရှိတယ်လို့ဒုက္ခသည်တွေကပြောပါတယ်ဒုက္ခသည်စခန်းတွင်ကျန်းမာရေးချီနေတဲ့ပတ်သက်လို့တော်လန်းတော့ကလည်းဆက်ပြောတာကတော့
ဖြားတဲ့လူလည်းအတကုံဖြားတာပဲစီယုံတည့်ဆိုရင်လည်းခြံရမ်းလူကစီယုံတည့်ရင်ပတ်ဆိုင်မပေးရဘူးဘာညာပြောတာပေးတာပဲသူအလကားပြောတာထောက်ခံစားတော့ပေးလိုက်တယ်ဟုတ်ရင်လည်းပေးတယ်အခုတလို့လည်းဟိုမှာပိုက်တော့ခွေးတာလဲ6သိန်းကုန်သွားတယ်စီယုံကြီးမှတော့ကူးတယ်အဲ့ဒါနဲ့ကုလူမရဘူးဆိုရင်တော့မြစ်ချင်းသားကိုထောက်ခံစားပြန်ပေးလိုက်တယ
်အရင်ကစစ်ဘေးရှောင်တွေအတွက်ကမ္ဘာစန္ဒရိတ်ကဖွဲ့ WFP ကနေစံစီစားပဲအာဟာရတို့ကိုထောက်ပံ့ပေးတာပြီးကရင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ကနေဟင်းပူ6000နဲ့ရှလုံဖောင်သေးရှင်းကတကူတန်ရှင်းနဲ့ပတ်သက်တဲ့အသုံးဆောင်တွေကိုထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။2016ခုနှစ်နှစ်စံပိုင်းကစလို့ကမ္ဘာစန္ဒရိတ်ကဖွဲ့ WFP ကနေစစ်ဘေးရှောင်တွေအတွက်ရိတ်ခါရှော့ချလိုက်တဲ့အပြင်ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC နဲ့ရှလုံဖောင်ဒေးရှင်းတို့ကအခုနှစ်အတွင်းအကူအညီတွေထပ်မံရောက်လာခြင်းမရှိတော့ဘူးလို့ KBC အမှတ်နှစ်စစ်ရှောင်စခန်းတာဝန်ခံဦးလတော်ထောခေါင်ကပြောပါတယ
်။ဟိန်းဖူးတက်တက်တော့အဲအရင်နေ့ကတည်းကတော့KBC ရနဲ့ထောက်ပံ့မယ်။အခုတော့တနေ့လောက်ရှိသွားပြီ KBC ကထောက်ပံ့မရှိတော့
ချီဝေဆုံနေမြေတွင် KBC စစ်ဆောင်စခန်းတစ်ခုမှာချီဝေမြို့နယ်တွင်ကကျေးရွာပေါင်း15ရွာကအိမ်နာစု105စုနဲ့လူဦးရေစုစုပေါင်း910ဦးရှိနေပါတယ်။မြမတမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ချီဝေ KBC စစ်ဆောင်စခန်းတစ်ခုဟာ2012ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဆက်ပြီးတော့မြို့သားပါတီဥက္ကဋ္ဌနိုင်ငွေသိန်းဟာကျမ်းမာရေးအခြေအနေကြောင့်နဲ့ပါတီတွင်းညီညွတ်ရေးအားနည်းမှုတွေကြောင့်ပါတီကနေရာသက်ပံနှုတ်ထွက်ဖို့စတင်ထားပြီးဖြစ်ပါတယ်။ဝါရီနိုင်ငံရေးသမားတဦးဖြစ်သူနိုင်ငွေသိန်းအနေနဲ့နိုင်ငံရဲ့နေအခုလိုနှုတ်ထွက်သွားတဲ့အပေါ်ဘလို့အမြင်တွေရှိနေပါသလဲဆိုတာကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်မျိုးသားပါတီဥက္ကဋ္ဌနိုင်ငွေသိန်းအနေနဲ့ပါတီကနေနှုတ်ထွက်စာတင်ထားတာနဲ့ပတ်သက်ပြီးပါတီထွေထွေသိမ်းယဉ်မှုနှစ်ဖြစ်တဲ့နိုင်စုမြစ်ကအခုလိုပြောပါတယ်
။အမှန်မှာတော့ကျွန်တော်တို့ဥစ္စာကဒီပါတီကိုသူကတိုးတက်စေချင်တယ်ပေါ့ဗျာ။သူကောင်းစေချင်တယ်ဒါပေမဲ့အခက်ခဲတွေများတော့ဒီကျွန်တော်ပါတီမှာပါတီရဲ့ညီညွတ်ရေးကိုတိဆောက်ဖို့အားတည်တယ်။ချစ်လက်တဲ့ပါတီ၊ပိတ်တည်တဲ့ပါတီပေါ့နော်။အဲလိုမျိုးသူကဖြစ်ချင်တယ်ဒါပေမဲ့ပါတီတွေမှာအပြိမဲ့ခံရရှိတာပုဂ္ဂိုလ်တချို့တွေလည်းဆရာရဲ့အမြင်နဲ့တွေ့ပြီးတဲ့လုပ်ငန်းတွေလုပ်ဆောင်ချက်တွေရှိတယ်ဒီကဘောမရှာအားလုံးအမြင်ရှိတယ်ဒီလိုစစ်ဆောင်တင်တာပဲဖြစ်တယ်
ပါတီဥက္ကဋ္ဌနိုင်ငွေတိုင်းနှုတ်ထွက်စာတင်ထားခြင်းပေါ်အော်တိုပါလ22ရက်နေ့မှာကျင်းပမယ်ဘိုးကော်မတီစည်းဝဲမှာဆုံးဖြတ်သွားမှာဖြစ်ပြီးပါတီဥက္ကဋ္ဌနိုင်ငွေတိုင်းရဲ့လမ်းညွှန်ချက်တိုင်းပဲဆက်လက်လျှောက်လှမ်းသွားရမယ်လို့လည်းနိုင်စိုးမြစ်ကပြောပါတယ်အသက်64နှစ်ရှိပြီဖြစ်တဲ့နိုင်ငွေတိုင်းဟာចောင်းသားဘဝကတည်းကဗမာလွတ်လပ်ရေးအတွက်နိုင်ငံရေးလောကထဲဝင်ရောက်ခဲ့ပါတယ်နောက်ပိုင်းမှာတော့မွန်နိုင်ငံရေးလောကထဲကိုခြေဆုံးပြည့်ဝင်ရောက်ခဲ့ပါတယ်နိုင်ငွေတိုင်းရဲ့နိုင်ငံရေးဖြတ်တန်းခဲ့တဲ့အခြေအနေကိုမင်းမင်းຫນွယ်ကအခုလိုပြောပါတယ်
မဆလာခင်တခြားလုံးမှာသူကမော်ဆာဝင်ရေးဘုတ်ကော်မတီကြံလို့မှာအောက်ထလောက်ပြီးတော့ဘွန်နူတာရေးဆက်လုပ်တယ်ချင်းချင်းဒီပိုင်းဖြစ်တဲ့ကတော့ဘွန်နူတာဒီဗီအဖွဲ့ကိုထောက်တယ်ကိုယ်စိန်ရုပ်ပွဲမှာရုပ်ပွဲကိုဖာအမှုနယ်မှာဝင်တယ်ကိုယ်စိန်တော့ပါတယ်ငါရေးထုတ်ချက်မဟုတ်တောက်လျှောက်လုပ်လာတယ်သူတို့ပါတီကဖြစ်တဲ့ခံပြီးသွားတယ်ပေါ့အဲဒီဖြစ်တဲ့ခံပြီးတဲ့မှာလည်းသူထောင်ဖတ်ပြတယ်သူကထောင်မူပြီးဒီလိုဖတ်ချီက6ကျိန်တော့ရှိမှဖြစ်တယ်
နိုင်ငွေတိုင်းဟာမွန်နိုင်ငံရေးမွန်အမျိုးသားရေးလောကမှာရမကဗမာနိုင်ငံရေးတမိုင်းမှာလည်းစံပြရလောက်တဲ့ပုံကိုယ်တူဦးဖြစ်တယ်လို့လည်းမင်းမင်းຫນွယ်ကပြောပါဗျာ
လူမျိုးကတော်တော်မွန်နိုင်ငံရေးပထမမျိုးသားရေးကနောက်ဆုံးလူပဲသူတရားပဲကြာတော့တယ်ဒီကောင်းလောက်ပိုင်းမှာတော်တော်ကဆုံးပုံပဲ
နိုင်ငွေတိုင်းဟာနိုင်ငံရေးအမျိုးသားရေးလှုပ်ရှားမှုလုပ်ငန်းစဉ်တွေကိုဘာတီဥက္ကဋ္ဌရာသူကနေနှုတ်မထွက်ခင်အချိန်ထိသဆိုင်မမတက်ကြွလှုပ်ရှားလှုပ်ဆောင်လာခဲ့သူလည်းဖြစ်ပါတယ်
ခုဆက်ပြီးတဲ့ရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကချင်ပြည်နယ်မှာအစိုးရတပ်မတော်တပ်ဖွဲ့တွေကနေစစ်ရင်အားတွေတိုးမြင့်နေစေအခြေအနေတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်အောင်မယ်လို့ကချင်လွတ်လပ်ရေးတပ်မတော် KNA ဘက်ကပြောဆိုပါတယ်။ရခိုင်ပြည်နယ်မောင်တောနယ်ရသေတောင်မြို့နယ်တွေကထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရက်ကနေစွန့်ခွာနေကြရပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့င်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်မနေ့ဖန်တောက်ကြနေမနေ့ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။အဲ့ဒီအချိန်ပိုင်းတွေမှာကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာပြန်လည်ထုတ်လွှင့်ချက်အစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါရဲ့ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အခုညပိုင်းအစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါဦးမယ်ရှင်။
Republican Party ရဲ့သမ္မတလောင် Donald Trump ကရွေးကောက်ပွဲစနစ်ကသူ့အပေါ်မှာမှန်မှန်ကန်ကန်မရှိဘူးဆိုတဲ့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ကပြောဆိုထားတာကိုမနေ့ဗုဒ္ဓဟူးနေ့ညကလုပ်တဲ့သမ္မတလောင်စကားစစ်ထိုးပွဲမှာထပ်မံပြောဆိုပြီးနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်ကိုလက်ခံပါမယ်လို့ပြောဆိုဖို့ကိုညှင်းပယ်ပါတယ်။အဲ့ဒီအချိန်ရောက်မှကြည့်မယ်လေလို့လည်း Mr. Trump ကပြောဆိုခဲ့တာပါ။ဒါ့အပြင်သတင်းမီဒီယာတွေကလည်းမဲဆန္ဒရှင်ရဲ့စိတ်ထဲကိုသူ့ကိုမထောက်ခံမှုရိုက်သွင်းနေတယ်။နောက်ပြိုင်မဲ့ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton ဟာဆိုရင်ရှင်းပြန်ရွေးကောက်ခံခွင့်တောင်မရသင့်ဘူးလို့ယုံကြည်တဲ့အကြောင်း Mr. Trump ကပြောဆိုခဲ့ပါတယ်။ Iraq ဝန်ကြီးချုပ်ကမိုဆူးမြို့ကို IS တို့လက်ထက်ကနေပြန်လည်တိုက်ခိုက်သိမ်းပိုက်တဲ့စစ်စင်ရေးဟာအရင်မှန်းထားတာထက်အများကြီးပိုမြန်သွားတယ်လို့ထုတ်ဖော်ပြောဆိုပါတယ်။ Iraq ဝန်ကြီးချုပ် Haider al-Abadi အနေနဲ့အနောက်နယ်အရှေ့လယ်ပိုင်းဒေသနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆွေးနွေးပွဲမှာအခုလိုအစ္စလာမ်ရဲ့အစွန်းရောက် IS တွေကိုမောင်းထုတ်ပြီးနောက်ပိုင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုဘလို့ပြန်ထူထောင်မလဲဆိုတာကိုပဲရစ်မြို့မှာဆွေးနွေးရင်းအခုလိုထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။မနေ့တုန်းကလည်းအီရတ်ကမဟာမိတ်တပ်ဖွဲ့မြေပြင်စစ်ဆင်ရေးတပ်မှုအမေရိကန်ဗိုလ်ချုပ်က IS စစ်သွေးကြတွေတင်ထားတဲ့မိုဆူးမြို့ကိုပြန်တိုက်ခိုက်သိမ်းပိုက်နေတဲ့အီရတ်တပ်တွေအနေနဲ့ဆက်ပြီးဖြစ်တိုက်ပေးကြဖို့ကိုတိုက်တွန်းခဲ့ပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့တွင်လူသားချင်းစာနာထောက်ထားတဲ့အနေနဲ့အပြစ်ခံရက်စဲရေးကိုနောက်ထပ်24နာရီထပ်ထိုးဖို့အမိန့်ပေးထားတယ်လို့ရုရှားကပြောဆိုပါတယ်။ဆီးရီးယားနဲ့ရုရှားတို့ကအလက်ပိုမြို့အပေါ်လေကြောင်းတိုက်ခိုက်မှုတွေကိုအင်ကာနီကအစလို့ရက်စဲခဲ့တာဖြစ်ပြီးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးကဒေသစံတော်ချင်းဂျာတာပရီနေညနေ9နာရီမှအဆုံးသတ်တာဖြစ်ပါတယ်ရှင
်။ဂျာတာပရီနေညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်တင်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖတ် engineer ကတော့ Cedric Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သား အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင
This program has come to you from the Voice of America, Washington.